Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရ2023ခုနှစ်အောက်တိုဘာလ19ရက်နေ့ဇာတာပတိနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီခြေလိုင်းဒိုမီတာ24.50 လိုင်းလမ်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။သောတာရှင်များရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မသင်္ကီထိုက်ပါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်။
ဂါဇာကမ်းမြောင်ဒေသမှာပါလက်စတိုင်းအရက်သားတွေတိုက်စုံဒဏ်ရာရတဲ့အရေးအတွက်တိုးလာနေပေမဲ့သူတို့ကိုအကူအညီပေးနိုင်မယ့်အရေးကုလသမဂ္ဂလူညွန်းကောင်စီမှဗိုလ်တော်ဦးနဲ့အထိအပြည့်မထွက်နိုင်သေးပါဘူး။ Israel Hamas စစ်ကိုလူသားချင်းစာနာထောက်ထားရေးသဘောအရခဏရပ်ဆိုင်းဖို့တောင်းဆိုတဲ့ကုလသမဂ္ဂလူညွန်းကောင်စီရဲ့ဆုံးဖြတ်ချက်မူကြမ်းကိုအမေရိကန်ပြည်ထောင်စုကဗီဒီယိုသုံးပယ်ချပါတယ်။ Israel အနေနဲ့ကိုယ့်ကိုယ်ကိုခုခံကာကွယ်နိုင်ဖို့လှုံ့ဆော်သွားမယ်လို့ Israel တမန်ကြီးဖြစ်တဲ့သမ္မတဘိုင်ဒန်ဆိုပြုထားသူကထက်လွတ်တော်ကြားနာပွဲတစ်ခုမှာပြောပါတယ်။
ဒီလိုထိတ်တန့်ရောက်တဲ့တွင်နေအပြင်အစ္စရေးနဲ့ဟမတ်စစ်အတွင်းလူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်ချက်စစ်အတွင်းသတင်းသမားများဘေးကင်းရေးတရုတ်နယ်အပြိုင်ဖို့ကြိုးစားလာတဲ့အိန္ဒိယရဲ့မြန်မာရေးမူဝါဒနိုင်ငံရေးအကျဉ်းသားတွေအခွင့်အရေးချိုးဖောက်ခံရမှုအကြောင်းစတဲ့သတင်းဆောင်မတွေကိုလည်းနားဆင်ကြရပါမယ်ရှင်။အပတ်စဉ်ခဏတွေထဲမှာတော့အေဒီတာနဲ့ဆွေးနွေးခန်းလူတုနဲ့ဂျမရေးအားကစားအစီအစဉ်တို့ကိုနားဆင်ကြရဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်တဲ့နေ့ကိုဥတင်မောင်တန်းကပြောပြပေးပါအောင်ရှင
်။ဂါဇာကမ်းမြောင်ဒေသမှာပါလက်စတိုင်းအရသားတွေသေဆုံးဒဏ်ရာရတဲ့အရေးအတွက်တိုးများနေပေမဲ့အဒီသူရစီအကူအညီပို့နိုင်မဲ့အရေးကကုလသမဂ္ဂလုံခြုံရေးကောင်စီမှဗိုလ်ဒုနေထီအပိတ်ဆိုတွေနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ်။ဒေတာဒုက္ခကြုံရတာပျက်စီးတာနိုင်ငံတကာဥပဒေကိုချိုးဖောက်တာတွေကိုပိုလွန်ပြောလို့မရနိုင်ပါဘူးလို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုရုံးအကြီးအကဲမာတင်ဂရစ်ဖစ်စ်ကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အရေးပေါ်အစည်းအဝေးကိုအစ်ချစ်ကနေတက်ရောက်ပြောကြားခဲ့ပါတယ်။ဖမ်းဆီးထားသူတွေကိုလွတ်ပေးပြီးဂါဇာကပြည်သူတွေအတွက်အကူအညီတွေအချုပ်ချယ်မဲ့ပို့နိုင်အောင်လူသားချင်းစာနာထောက်ထားရေးအပြစ်ခတ်ရစဲရေးကိုချက်ချင်းလုပ်ဖို့ဗိုလ်ဒုနဲ့စောပိုင်းကကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုကူတရက်ဆယ်မြစ်တာကရခိုင်ချက်ကိုလည်းသူကထပ်မံပဲ့တင်ထပ်ပြောကြားသွားခဲ့ပါတယ်။ကူတရက်ဆာကိုင်ရိုကိုစာတပ်ပိနေမှာရောက်ရှိလာမှာပါ။အစ်ချစ်ကနေဂါဇာကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေတွန်းနိုင်ဖို့အစ္စရေးကသဘောတူခဲ့တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဗိုလ်ဒုနဲ့ကအစ္စရေးနိုင်ငံတယ်လီဗီဇန်မှာပြောခဲ့ပါတယ်။အစ်ချစ်သမ္မတကလည်းဂါဇာကိုသွားမဲ့ trucker အဆင့်20အတွက်နယ်စပ်ကိုဖွင့်ပေးဖို့သဘောတူလိုက်တယ်လို့သမ္မတဂျိုးဘိုင်ဒန်ကဆိုပါတယ်။အဲဒီအစ္စရေးဟာမတ်စ်ကိုလူသားချင်းစာနာထောက်ထားရေးသဘောအရခဏကြာစိုက်ထားဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ကိုအစ္စရေးရဲ့မိမိကိုယ်ကိုခုခံပိုင်ခွင့်အပေါ်လေးစားမှုမရှိတာကြောင့်လို့အကြောင်းပြပြီးအမေရိကန်ကကုလသမဂ္ဂလုံခြုံရေးကောင်စီမှဗိုလ်ဒုနေကဗီတိုအာဏာသုံးပယ်ချလိုက်ပါတယ်။ကောင်စီအဖွဲ့ဝင်15နိုင်ငံနဲ့12နိုင်ငံကဘရာဇီးလ်တင်သွင်းတဲ့အဆိုကိုရပ်ပေါင်းများစွာဆွေးနွေးညှိနှိုင်းကြပြီးထောက်ခံလိုက်ကြပြီးရုရှားနဲ့ UK ကမဲမပေးဘဲနေခဲ့ကြတာပါအမေရိကန်တနိုင်ငံတည်းကပဲကန့်ကွက်မဲပေးခဲ့ပေမဲ့အမေရိကန်ဟာအင်အားကြီး၅နိုင်ငံတည်းကတနိုင်ငံဖြစ်တာကြောင့်သူကန့်ကွက်မဲဟာဗီဒီယိုအာဏာတက်ရောက်ခဲ့ပါတယ်ပယ်ချလိုက်တဲ့ဆုံးဖြတ်ချက်မှာအကြမ်းဖက်မှုအလုံးနဲ့အရက်သားတွေပေါ်ရန်လိုမှုအလုံးအကြမ်းဖက်ဝါဒလှုပ်ဆောင်ချက်အလုံးကိုလုံခြုံရေးကောင်စီကခိုင်ခိုင်မာမာရှုတ်ချလိုက်တယ်လို့လည်းပါရှိပါတယ်အမစအဖွဲ့ရဲ့ရက်ဆက်ကြမ်းကြုတ်စွာအကြမ်းဖက်တိုက်ခိုက်မှုတွေနဲ့လူတွေကိုတစားကန်ဖြစ်ဖမ်းဆီးထားတာတွေကိုလည်းပြက်ပြက်သားသားရှုတ်ချလိုက်တယ်လို့အဲ့ဒီဆုံးဖြတ်ချက်မူကြမ်းမှာပြောထားပါတယ်။ဟာမတ်ရဲ့နာမည်မဖော်ပြဘဲအရှိလေပိုင်းကအကြမ်းဖက်တာတွေကိုရှုတ်ချကြောင်းရုရှားရဲ့အဆိုကိုလည်းလုံခြုံရေးကောင်စီကတနင်္လာနေ့တုန်းကပယ်ချခဲ့တာပါ။အီရတ်ရှိအမေရိကန်နဲ့မဟာမိတ်တပ်တွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့ drone 3စီးကိုဗိုလ်ဒုနဲ့အစိုးရကပြစ်ချလိုက်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဘသူတွေကတိုက်ခိုက်တယ်ဆိုတာကိုတော့မပြောပါဘူး။အီရန်နိုင်ငံအီရတ်နိုင်ငံမြောက်ပိုင်းအာဘီလ်ဒေသမှာပောက်ကွဲပစ္စည်းတပ်ဆင်ထားတဲ့ drone တစ်စင်းပြတ်ကျခဲ့တယ်လို့ကတ်အကြမ်းဖက်မှုတံပြန်ရေးအင်အားစုကလည်းသတင်းထုတ်ပြန်ပါတယ်။ဂါဇာကစစ်ရုံပောက်ကွဲလို့လူရချီသေဆုံးခဲ့ပြီးနောက်ထပ်မှာအခုလို drone တိုက်ခိုက်တာကဖြစ်ပေါ်လာခဲ့တာပါ။ဟာမတ်ဆက်ဖြစ်တဲ့စစ်ပွဲမှာအစ္စရေးကိုအမေရိကန်ကထောက်ခံတာကြောင့်အီရန်လိုလားတဲ့အဖွဲ့တွေကအမေရိကန်တပ်ဖွဲ့တွေကိုတိုက်ခိုက်မယ်လို့ချိန်ချောက်ထားပါတယ်။အစ္စရေးနဲ့အမေရိကန်တို့ဟာဂါဇာမှာလူအစုလိုက်ပြုံးလိုက်တပ်ဖြတ်နေကြတယ်လို့လည်းဒီအဖွဲ့တွေကစွပ်စွဲထားကြပြီးဒီအဖွဲ့တွေက GTAP Hezbollah အုပ်စုကအီရတ်ကနေအမေရိကန်တပ်တွေထွက်ချင်းထွက်မထွက်ရအတိုက်ခိုက်ခံလို့ပြောထားပါတယ်အမေရိကန်တပ်သား2500ဟာ IS စစ်သေးကြွအဖွဲ့စန့်ကျင်ညွန်ပေါင်းတပ်ဖွဲ့အစိတ်အပိုင်းဖြစ်အီရတ်မှာရှိနေပြီး လေ့ကျင့်ရေးနဲ့အကြံပေးတွေအဖြစ်ဆောင်ရွက်နေကြပါတယ်
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24kHz 12.13 MHz 5.40kHz 41.13 MHz 5.53kHz 590kHz 590တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကြာတာပရိမနဲ့သတင်းတွေကို VOE ကဆက်လက်ကြီးညာနေပါတယ်။ဣဆွေးကမိမိကိုယ်ကိုကာကွယ်ရေးအတွက်သေချာအောင်သူလောက်ဆောင်ပါပဲလို့တပရပိုင်တင်အဆိုပြုထားတဲ့အစ္စရေးနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးကထပ်တတော်အမတ်တွေကိုဗိုလ်ဒုတိယကပြောကြားလိုက်ပါတယ်။ဟာမတ်အဖွဲ့ကတိုက်ခိုက်တာတွေအဆုံးသတ်ရေးအတွက်လည်းအစ္စရေးနဲ့အတူဆောင်ရွက်မယ်လို့မစ္စတာဂျက်ကော့ဘ်လူးကထပ်တတော်ကြားနာပွဲမှာပြောကြားလိုက်တာပါ။အစ္စရေးကလေကြောင်းတိုက်ခိုက်ခဲ့တဲ့အတွက်ကြောင့်ဂါဇာပြည်သူတွေရင်ဆိုင်နေရတဲ့လူသားချင်းစာနာထောက်ထားမှုအကြမ်းတဲကိုကိုက်တွေ့ရမှာနိုင်ငံတကာအသိုက်အဝန်းနဲ့သူပေါင်းဆက်ညှိနှိုင်းဆောင်ရွက်မယ်လို့လည်းမစ္စတာဂျက်ကော့ဘ်လူးကဆိုပါတယ်။သမ္မတဘိုင်ဒန်အစ္စရေးကိုတောင်းရောက်နေစမှာတမ်မကြီးခန့်ထားဖို့လွတ်တော်ကကြားနာပွဲဖြစ်ပေါ်လာခဲ့တာပါမစ္စတာဂျူဟာသမ္မတဘရက်အိုဘားမားအစိုးရအဖွဲ့မှာဗဒိုင်းဝင်ကြီးဖြစ်ခဲ့တယ်လို့ကလင်တန်ရဲ့အင်ဗျူရိုမှာလည်းလောက်ကင်ခဲ့ပူပါတယ်ကြော်လိုက်လာတော့ကအစ္စရေးနိုင်ငံဆိုင်ရာအမေရိကန်တမ်မကြီးနားသွားပြီးတဲ့နောက်မစ္စတာဂျူကိုသမ္မတဘိုင်ဒန်ကပြီးခဲ့တဲ့လတုန်းကအထက်လွတ်တော်ကိုအဆိုပြုခဲ့တာဖြစ်ပါတယ်ဆက်လက်ပြီးရုရှားလွတ်တော်ကိုကြည့်ကြအောင်ပါနျူကလ িয়ার ဆက်သမှုပိတ်ပင်တပစ်ချင်းသဘောတူညီချက်အတည်ပြုထားတာကိုရုရှားအောက်တိုတာကဗိုလ်ဒုနိကဖျက်သိမ်းလိုက်ပါတယ်။ထောက်က66ခုနှစ်ကချုပ်ဆိုခဲ့တဲ့စာချုပ်ကိုအမေရိကန်ကလက်မှတ်ထိုးထားပေမဲ့လွတ်တော်ကအတည်ပြုပေးမထားတဲ့အတိုင်းဖြစ်ရအောင်ရုရှားသမ္မတပူတင်ကအောက်တိုဘာလ9ရက်နေ့မှာလွတ်တော်ကိုတိုက်တွန်းခဲ့ပါတယ်။ဥပဒေကြောင့်ကိုအောက်တိုတာကကန့်ကွက်သူမရှိ415မင်းနဲ့အတည်ပြုပေးလိုက်ပြီးအထက်လွတ်တော်ပြီးတော့သမ္မတပူတင်နောက်ဆုံးလက်မှတ်ထိုးဖို့ပို့ပြရအောင်မှာဖြစ်ပါတယ်။ရုရှားတို့တော်ကသဘောတူညီချက်ကို2000ခုနှစ်လုံးကအတည်ပြုပေးခဲ့တာပါခုလိုခြေလှမ်းကိုလှမ်းလိုက်ပေးမဲ့ရုရှားကသဘောတူညီချက်လက်မှတ်ထိုးထားတဲ့နိုင်ငံဖြစ်ဆက်လက်ရှိတယ်ဥမာဖြစ်ပြီးကမ္ဘာပေါ်ကနျူကလ িয়ার ဆက်သမှုနဲ့ဆိုင်တဲ့အချက်လက်တွေကိုကမ္ဘာလုံးဆိုင်ရာထိန်းချုပ်ကြီးကြပ်ရေးစနစ်ကိုဆက်လက်ပြီးပို့ပေးနေမှာဖြစ်ပါတယ်လို့လည်းပြောပါတယ်အမေရိကန်ကနျူကလ িয়ার ဆက်သမှုစလုပ်လာခဲ့ရင်ရုရှားကအယားအယားစင့်သစ်ဖြစ်နေရမယ်လို့ပြီးခဲ့တဲ့လတုန်းကရုရှားသမ္မတပူတင်ကပြောခဲ့တယ်လို့ရုရှားရဲ့နျူကလ িয়ার စမ်းသပ်ရာနေရာဖြစ်တဲ့မြောက်ပိုင်းက Novaya Zemlya ကိုရုရှားကာကွယ်ဝင်ကြီးစာဂေရှိုယီကူကတွားရောက်ခဲ့ပါသေးတယ်ခင်ဗျာတရုတ်နိုင်ငံမှာတော့ပါကစ္စတန်နိုင်ငံမှာဒေါ်လာဘီလီယံပေါင်းများစွာတန်မဲ့ယထာလန်ဆောက်လုပ်ရေးကိုလက်မှတ်ထိုးလိုက်ကြပြီးပိုလမတ်စ်စီမံကိန်းအောက်မှာပါကစ္စတန်နဲ့တရုတ်ပူးပေါင်းဆောင်ရွက်ရေးကိုဗိုလ်ဒုနေကတိုးမြင့်လိုက်ကြပါတယ်တရုတ်ဝင်ကြီးချုပ်လီချန်းနဲ့ပါကစ္စတန်ဝင်ကြီးချုပ်အန်ဝါဦးဟတ်ကာကာတို့ဟာပိုလမတ်စ်ထိပ်သီးညီလာခံမှာဗိုလ်ဒုနေကဘေးပန်းဆွေးနွေးခဲ့ကြပြီးတဲ့နောက်နားလည်မှုစာကြုံတော်နဲ့သဘောတူညီချက်တွေကိုအခုလိုလက်မှတ်ရေးထိုးခဲ့ကြတာပါ CPEC လို့အင်္ဂလိပ်လိုအတူသိကြတဲ့တရုတ်ပါကစ္စတန်စီးပွားရေးဈေးကြံဟာ65ဘီလီယံဒေါ်လာတန်ဖိုးရှိပြီးလမ်းရထားစွာရင်နဲ့အခြားအခြေခံအဆောက်အုံတွေမှာတရုတ်ကရင်းနှီးမြှုပ်နှံမှာဖြစ်ပါတယ် CPEC ကောက်မှာ25ဘီလီယံတန်ဖိုးရှိစီမံကိန်းပေါင်း90ကျော်ပြီးစီးခဲ့ပြီဖြစ်တယ်လို့ပါကစ္စတန်ဝန်ကြီးချုပ်ကကန်ကဗိုလ်ဒုနေအစောပိုင်းညီလာခံမှာပြောကြပါတယ်မနေ့ကလက်မှတ်ရေးထိုးခဲ့တဲ့သဘောတူညီချက်ထက်မှာပါကစ္စတန်အနောက်မြောက်မြုပ်ပီရှာဝတ်ကနေတောင်ပိုင်းပင်လယ်ဆိတ်ကမ်းကရချီမြို့အထိ9ဘီလီယံတန်ဖိုးရှိ2600ကီလိုမီတာရှိယထာနာလဲပါဝင်ပါတယ
်ထိတ်တန့်ရောက်သတင်းတွေကိုဥတင်မောင်တန်တင်ပြပေးခဲ့တာပါရှင်အခုတော့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုနားဆင်ချရမှာဖြစ်ပါတယ်အရင်ဆုံးတော့ Israel Hamas စစ်ရေးဆိုင်ရာသတင်းဆောင်မကိုနားဆင်ရပါမယ် Israel ကပါလက်စတိုင်းဂါဇာဒေသကိုတောက်သုံးရေဖျက်တောက်ထားတဲ့အတွက်ဒေသရင်းပိတ်မိနေတဲ့ပါလက်စတိုင်း 1.3 သန်းအတွက်စိုးရိမ်ပူပန်မှုတွေမြင့်တက်လာနေပါတယ်ဒီလိုပိတ်မိနေသူတွေအနေနဲ့တောက်သုံးရေရရှိရေးဟာအခြေခံလူအခွင့်အရေးဖြစ်တယ်လို့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကပြောပါတယ်တောက်ရေမရဘူးဆိုရင်နောက်ထပ်3ရက်လောက်အသက်ရှင်ဖို့မလွယ်ဘူးလို့ဆရာဝန်တွေအသက်ရှင်မှုနဲ့ခန္ဓာဗေဒဆိုင်ရာကျွမ်းကျင်သူတွေကပြောဆိုထားပါတယ်။ AP သတင်းဆောင်မတပုတ်ကိုအခြေခံပြီးကိုစော်မှုကျော်ကတင်ပြပေးပါမယ်ရှင်
။ဂါဇာနယ်စပ်မှာအစ္စရေးတင်ကားတွေစုပြုံပိတ်ဆို့ထားပြီးတင်းမာမှုတွေဆက်လက်မြင့်တက်နေပါတယ်။အစ္စရေးကအစမပြဘုံကျဲတိုက်ခတ်မှုကြောင့်ပါလက်စတိုင်းဂါဇာဒေသကရာပေါင်းများစွာသော Lune Atamien Asa Uriha, Jimwa Biasi Pyojabi, Gubin Lumiala on Ati Ne Pitobarin. Bigger Yetanaba Terunga, Hamat Sedweja Osuga, Israelego Wenyaubi, Sowa Pintane Takan Mutukubu Pilo Kabina, Israelbega Ledon Jane and Ine, Lejangane, Abientan Bonje Taikaibi, Taudon Yene, Liasin Midi Pato Tare Adwe. ပေးမိနေတဲ့ပါလက်စတိုင်းတွေဟာတောက်တုံးရင်နဲ့တန်ရှင်းတဲ့တုံးရင်ရရှိဖို့အသက်အတန်တောင်းဆိုနေကြပါတယ်။ဒေသခံတွေပြောဆိုချက်အရဂျေဘုံပိုင်းတွေကနေဂျီဟာတနေ့ကိုမိနစ်30လောက်ပဲအနည်းငယ်လာပြီးညစ်ပတ်နေတဲ့အတွက်တောက်လို့မရဘူးလို့ပြောပါတယ်။တချို့ကတော့ရေလီတာအနည်းငယ်ကိုဓာစင်နဲ့ချီတဲ့ဆွေမျိုးမိတ်ဆွေတွေခွဲဝေတောက်တုံးနေရတယ်လို့ဆိုပါတယ်။ပါလက်စတိုင်းဒုက္ခသည်တွေဟာကုလသမ တောက်သုံးရရဖို့အသေးအတန်ဆက်လက်ရှာဖွေနေကြပါတယ်။ပါလက်စတိုင်းဆိုင်ရာကုလသမဂ္ဂတာဝန်ရှိသူတွေကတော့ရေပြတနာဟာတည်ရရှင်ရေပြတနာဖြစ်လာနေပြီလို့ပြောဆိုပါတယ်။ဂါဇာဒေသကို2009ခုနှစ်မှာဟမတ်အဖွဲ့ကထိန်းချုပ်လိုက်တဲ့ကအီဂျစ်နဲ့အစ္စရေးဘက်ကပိတ်ဆို့မှုတွေလုပ်တာကြောင့်လိုအပ်တဲ့တောက်ရေ3ပုံ2ပုံကိုအစ္စရေးကိုမှီခိုနေရတာဖြစ်ပါတယ်။အခုအခါအစ္စရေးကရေဖြတ်လိုက်တဲ့အပြင်တရက်စင်မီးပါဖြတ်လိုက်တဲ့အတွက်ရေထဲပင်လယ်တွေကပင်လယ်ရေကိုရေချိုးပြန်တန့်စင်တဲ့ဆက်တွေနဲ့ရေစိုးတွေကိုရေကောင်းပြန်တန့်စင်တဲ့ဆက်တွေလည်းရပ်သွားပြီဖြစ်ပါတယ်။ဂါဇာဒေသမှာအထူးချိန် 20 ဒီဂရီစင်တီဂရိတ်အထက်မှာရှိပြီးချွေးတက်တဲ့ရက်ဒေသတွေမှာခန္ဓာကိုယ်အတွင်းတူလောင်ထားတဲ့အရည်သို့မဟုတ်ရေဓာတ်ထဲကနေတနာရီကို1လီတာသို့မဟုတ်2လီတာလောက်ချွေးအဖြစ်နဲ့ဆုံးရှုံးသွားနိုင်တယ်လို့ဗြိတိန်နိုင်ငံ Port Mount တက္ကသိုလ်ကအသက်ရှင်မှုနဲ့ခန္ဓာဗေဒဆိုင်ရာကျွမ်းကျင်သူပေါမောက်ခမိုက်တစ်တွန်ကရှင်းပြပါတယ
် You normally lose about half a liter of fluid through the skin and that's without sweating
လူခန္ဓာကိုယ်မှာချွေးမထွက်ပဲပုံမှန်အနေထားမှာရင်အရေပြားအသက်ရှူထုတ်ရမှာအငွေ့ပြန်မှုနဲ့စီးသွားတာကနေကိုယ်တွင်းအရေဓာတ် 1500 millimeter တလီတာခွဲလောက်ဆုံးရှုံးပါတယ်လူတယောက်အသက်ရှင်မှုရေတလီတာလောက်အနည်းဆုံးရှိဖို့လိုပါတယ်ဒါပေမဲ့ခက်ခဲတဲ့အခြေအနေတွေအောက်မှာ400မီလီမီတာကနေ200မီလီမီတာလောက်ရေရရှိရင်အသက်ရှင်နိုင်ပါတယ်။ဒါပေမဲ့ရက်အနည်းငယ်ပဲအသက်ရှင်နိုင်မှာဖြစ်ပါတယ
်။ခန္ဓာကိုယ်တွင်းရေဓာတ်ဟာဒူဝတာထက်ဇက်တိုက်ညော်နေလာနေတာကြောင့်ခန္ဓာကိုယ်အလေးချိန်ဟာ800ခိုင်နှုန်းကနေ1000ခိုင်နှုန်းအထိရော့ကျလာပြီးဆိုရင်ခန္ဓာကိုယ်ဟာနှုန်းခွေလာမယ်၊မူးဝေလာမယ်၊တတိလင့်မယ်၊သွေးခုန်နှုန်းနှေးလာမယ်၊အသက်ရှူမမှန်ဖြစ်လာမယ်စတာတွေဖြစ်လာမှာပါ။ဆက်ပြီးရေတခန်းလို့ကိုလေးချိန်15ရာခိုင်နှုန်းကနေ20ရာခိုင်နှုန်းအထိရော့ကျလာရင်တော့ခရောင်ချောက်ချားတွေဖြစ်မယ်တင်းအန်ဆဲဆဲမောဖောက်တာတွေဖြစ်လာမှာပါလို့ပေါမောက်ကမိုက်တစ်ဆွန်ကရှင်းပြပါလဲ
In a short period of time the skin appears to shrink become shriveled the lips
လူရဲ့ခန္ဓာကိုယ်ဟာဟာရဒတ်တူလောင်သလိုရေတကိုအကြာကြီးတူလောင်မထားနိုင်ပါဘူးဒါကြောင့်အချိန်တို့အတွင်းမှာရေတက်ခန်းချောက်နိုင်ပါတယ်3ရက်လောက်ရေတက်ခန်းချောက်လာတဲ့အခါကိုယ်အလေးချိန်15ရာခိုင်နှုန်းကနေရာခိုင်နှုန်း20အထိကျဆင်းသွားပြီးအသက်ဆုံးရှုံးနိုင်ပါတယ
်။ကလေးတွေကရေဓာတ်ခန်းချောင်းမှုအန္တရာယ်ပိုများနိုင်တယ်လို့လည်းပေါမောက်ကတစ်တောင်ကပြောပါတယ်။ကလေးတွေဟာရေစာတာကိုသေချာမသိနိုင်တယ်လို့လှုပ်ရှားမှုလည်းပိုများတဲ့အတွက်ရေဓာတ်ခန်းချောက်လွယ်တယ်လို့သူကဆိုပါတယ်။အတိမပြုတ်နိုင်တဲ့သတင်းတွေအရဒေတာတွင်းကလူတွေဟာပင်လယ်ရေနဲ့တချို့စားငံရေတွေကိုတောင်တောက်ကြတယ်လို့ဆိုပါတယ်။စားငံရေကိုတောက်ချင်းအပြင်ကိုတွင်းရေဓာတ်ခန်းချောင်းမှုပိုပြီးမြန်မြန်ဆန်ဆန်ဖြစ်စေတယ်လို့ပမောက်ကမိုက်တစ်တွန်ကပြောပါတယ်ကုလသမဂ္ဂကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကတော့လူတဦးပုံမှန်ရေဓာတ်ရရှိနိုင်ဖို့နဲ့တကိုးရေတန်ရှင်းဖို့အတွက်ဒီနေ့ကိုအနည်းဆုံးရေ90ကနေ100လီတာလိုအပ်တယ်လို့ထုတ်ပြန်ထားပါတယ်လောလောဆယ်ပိတ်မိနေတဲ့ဂါဇာဒေသကပါလက်စတိုင်းအရတားတွေကိုတောက်ရေလောင်စာစီစေဝါနဲ့အခြားလိုအပ်တဲ့အရေးပေါ်အထောက်အပံ့တွေတွားရောက်ပေးပို့ခွင့်ပြုဖို့ကုလသမဂ္ဂအဖွဲ့ခွဲတွေနဲ့ကုညီကယ်ဆယ်ရေးအဖွဲ့တွေကအစ္စရေးကိုမြစ်တာလုပ်တယ်
တဆက်ထဲမှာပဲစစ်အတွင်းသတင်းသမားများလုံခြုံရေးဆိုင်ရာသတင်းဆောင်မကိုလည်းတင်ပြပေးပါမယ်ရှင်အစ္စရေးဟာမတ်စစ်ပရိပခတ်ပထမတပတ်အတွင်းမှာပဲ Riders သတင်းတောက်အပါအဝင်အနည်းဆုံးသတင်းတောက်15ဦးသေဆုံးခဲ့ရပါတယ် ဒီလိုအခြေအနေတွေကြားသတင်းသမားတွေဘေးကင်းရေးဘယ်လိုဆောင်ရွက်ကြမလဲဆိုတာကို writer video သတင်းထောက်တွေသတင်းခန်းတာဝန်ရှိသူတွေနဲ့ဘေးအန္တရာယ်ကင်းရှင်းရေးကျွမ်းကျင်သူတွေပူးပေါင်းပြီးတော့ဆွေးနွေးကြတဲ့အကြောင်း VOA သတင်းထောက် Christina Casiro Smith ရဲ့သတင်းလွှာကိုမမျှသိအောင်ကပြောပြပေးပါအောင်ရှင်
ပြည်ရဲ့အောက်တိုဘာ7ရက်နေ့ကလက်နောမာချီစိုက်တဲ့ Hezbollah စစ်သွေးကြောအဖွဲ့နဲ့အစ္စရေးတပ်ဖွဲ့ကြားနေဆက်ဖြတ်ကျော်ပစ်ခတ်မှုကိုသတင်းယူရိုက်ကူးရင်းကြည်ထီမှန်တည်ဆုံးခဲ့ရတဲ့ဗီဒီယိုသတင်းကြောင့် Issam Abdullah ကို Writer Editor Joe Alexandra Galunia ချီချူကွန်ပျူစကားပြောကြားခဲ့ပါတယ
်။သူတည်ဆုံးတဲ့အချိန်မှာသူကသူ့အလုပ်သူလုပ်နေခဲ့တာပါ။ကဘာကြီးမှာဖြစ်ပျက်နေတဲ့အကြောင်းအရာတွေကိုတိကျခိုင်မာဗတ်မလိုက်ဖဲနဲ့သတင်းတင်ဆက်ပေးဖို့ကကျမတို့ရဲ့အဓိကယက်တီချက်ဖြစ်ပါတယ
်သတင်းဗီဒီယိုရိုက်ကူးနေရင်နဲ့သူတို့အစ္စရေးဘက်ကပြစ်ခတ်လိုက်တဲ့ကြီးစံတွေထိမှန်ခဲ့တယ်လို့သတင်းတောက်တရားပြောပါတယ်ဒီဖြစ်ရမှာတခြားသတင်းတောက်6ဦးလည်းဒဏ်ရာရပါတယ်ဒီဖြစ်ရအတွက်အစ္စရေးကပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့အက်ဒီတာချုပ်ဂယ်လိုနီယာတောင်းဆိုပါတယ
် And it is critically important for our journalists
ကျမတို့သတင်းတောက်တွေဘေးကင်းလုံခြုံဖို့တကယ်ကိုအရေးကြီးပါတယ်
စစ်ပွဲနဲ့ပတ်သက်ပြီးအချိန်နဲ့တပြေးညီသတင်းပေးပို့ဖို့သတင်းမီဒီယာတွေလိုအပ်တဲ့အကြောင်းလဲသူကအလေးပေးပြီးတော့ပြောကြားခဲ့ပါတယ်။အစ္စရေးနဲ့ဂါဇာကိုသတင်းထောက်တွေဆစ်လွတ်ဖို့အတွက်လုံခြုံရေးကအရေးကြီးပါတယ်။ပဋိပက္ခပထမပတ်တွင်ဗီဒီယိုသတင်းထောက်အက်ဒူလာအပါအဝင်သတင်းထောက်15ဦးထက်မနည်းသေဆုံးခဲ့တဲ့အကြောင်းသတင်းထောက်များကဝယ်ဆောင်ရှောက်ရေးကော်မတီကပြောပါတယ်။
Having journalists able to be there to record
ဘာတွေဖြစ်နေလဲဆိုတာကိုနားလည်ဖို့ ਨੇ အထူးသဖြင့်အရက်သားတွေပါဝင်နေတဲ့အတွက်တာဝန်ယူမှုတာဝန်ခံမှုဘယ်သူမှရှိတယ်ဆိုတာကိုသိဖို့သတင်းတောက်တွေအဲ့ဒီနေရာမှာရှိနေဖို့အရေးကြီးတယ်လी
ဒါဟာပဋိပက္ခတစ်ခုရဲ့ပထမပတ်အတွင်းသတင်းတောက်တွေဒဏ်ရာရအသေးပြောက်အများဆုံးဖြစ်ရဖြစ်ပါတယ်အစ္စရေးဟာမတ်စစ်ပွဲအကြောင်းဖြစ်ရမှန်တွေတင်ပြပေးဖို့သတင်းထုတ်တွေလိုအပ်တယ်လို့ပြောပါရ
စေ to dominate the information scene with lies with misinformation
သတင်းသူသတင်းမှားတွေဖြန့်နေတဲ့အဖွဲ့တွေရှိနေပါတယ်အမှန်တရားအတွက်သတင်းသမားတွေရှိဖို့လိုအပ်ပါတယ
်သတင်းသမားတွေနဲ့ပြပမှာမတရားဖမ်းဆီးခံနေရတဲ့ American နိုင်ငံသားတွေရဲ့လုံခြုံရေးကိုအလေးထားတဲ့ James W. Foley Legacy Foundation ကသတင်းတောက်များပေကင်းရေးတင်ယူညွန်ကြံလုပ်ငန်းအဖွဲ့ကိုဖွဲ့စည်းပြီးမျိုးဆက်သည့်သတင်းတောက်တွေကိုလေ့ကျင့်ပံ့ပိုးကူညီပေးနေပါတယ်။အန္တရာယ်ရှိတဲ့အခြေအနေတွေမှာသတင်းယူဖို့ကြိုတင်ပြင်ဆင်မှုလိုအပ်တဲ့အကြောင်းဒီတင်ယူမှာထည့်သွင်းထားပါတယ်။ဒီလိုအခြေအနေမှာသတင်းသွားယူမဲ့သူတွေအတွက်အဖွဲ့ထဲမှာဒေသန္တရဗဟုသုတရှိတဲ့သူတွေပါဖို့သတင်းကမ်းပြင်အက်ဒီတာတွေနဲ့ပါညှိနှိုင်းဆောင်ရွက်ကြဖို့လဲပါဝင်ပါတယ်။တိတ်ကိုအနေအမြန်ရဲ့ချီနေမျိုးမှာထွက်ပေါက်အစီအစဉ်တစ်ခုရှိဖို့ကအရေးကြီးတယ်လို့လဲလုံခြုံရေးဆိုင်ရာကျွမ်းကျင်သူတွေကပြောပါတယ
်။အနေအရှိတဲ့အခြေအနေကြားမှာရောက်ပြီးဆိုရင်ကိုယ်တိုင်ချက်ချင်းသတိထားမိကြပါပဲ။ဒီအချိန်မျိုးမှာသတင်းတောက်ကိုယ်တိုင်ဆုံးဖြတ်ချက်ချပြီးကိုယ့်ဟာကိုယ်အနေရကင်းဖို့လုပ်ရပါမယ်။ပြီးမှဘယ်မှာရှိတယ်၊ဘာလုပ်နေတယ်ဆိုတာတာဝန်ရှိတဲ့သူတွေကိုအကြောင်းကြားပါ
Isri Hamas ပဋိပက္ခမှာအရတားတည်ဆုံထရန်ရတဲ့အရေးအတွက်ကနေစဉ်နဲ့အမျက်မြင့်တက်နေပြီးတော့တချိန်တည်းမှာမြေပြင်သတင်းတောက်တရဲ့လုံခြုံရေးစီစဉ်ပေးဖို့ဟာသတင်းဌာနတွေရဲ့မဖြစ်မနေဆောင်ရွက်ရမယ့်လှုပ်ဆောင်ချက်တစ်ခုပဲဖြစ်ပါတယ်ရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/BurmeseViewNews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်တဲ့တဲ့တွေကိုဖြန့်ချိခြင်းနဲ့တပြိုင်တည်းရရှိနိုင်ပါလား။ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာ3ပြည့်စီချင်ပါတယ်ရှင်။ VOA တဲ့တွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
တော်တာရှင်များရှင်မြမငင်းချမ်းရေးဖြစ်စင်မှာအိန္ဒိယကကူညီမယ်ဆိုပြီးအိန္ဒိယထိတ်တန့်ရရှိတဦးကလက်တလောမှာပြောဆိုခဲ့တာကဒေတာရင်းမှာတရုတ်ရဲ့ဩဇာကိုတံပြန်ဖို့ပြောဆိုတာမျိုးဖြစ်နိုင်ပေမဲ့အိန္ဒိယအစိုးရအနေနဲ့အနာဒိစစ်ကောင်စီနဲ့တစ်ဖက်သက်ထိတွေ့ဆက်ဆံနေတာဟာလက်တွေ့ကျတဲ့ပြဿနာဖြစ်ရှင်းနေမဟုတ်ဘူးလို့လေလာသူတွေနဲ့လူ့အခွင့်ရေးအဖွဲ့တွေကဝေဖန်လိုက်ပါတယ်။ကူငင်းချမ်းအေးပါရှင်
အိန္ဒိယနိုင်ငံရဲ့မြို့သားလူမျိုးရေးဆိုင်ရာလက်ထောက်အကြံပေးပုဂ္ဂိုလ် Mr. Vikram Misri နဲ့အာနာဒိတ်စစ်ကောင်ဆောင်တို့အောက်တိုဘာ14ရက်နေ့ပြည်တော်ကတွေ့ဆုံပွဲအပြီးမှာစစ်တပ်ထိန်းချုပ်ထားတဲ့သတင်းစာတွေကနေမျက်နှာဖုံးသတင်းတင်ခဲ့တယ်လို့မြမညီညာရေးအတွက်အိန္ဒိယကကူညီနေပြီး မြန်မာနိုင်ငံရဲ့ဖြစ်ထွန်းမှုတွေနဲ့ NCA ငြိမ်းချမ်းလမ်းကြောင်းပေါ်ကိုထောက်ခံယုံကြည်ကြောင်းရေးသားဖော်ပြခဲ့ပါတယ်။အော်တိုဘာ9ရက်နေ့မှာလုပ်ခဲ့တဲ့ NCA နှစ်ပတ်လည်အခမ်းအနားမှာလည်းလက်မှတ်ထိုးတွန်းကနိုင်ငံတကာအသိတသိဖြစ်ပါဝင်ခဲ့တဲ့နိုင်ငံတွေရဲ့ကိုယ်စားလှယ်ဖြစ် Mr. Mystery ကမိန့်ခွန်းပြောကြားရမှာ NCA လမ်းကြောင်းကိုထောက်ခံပြီးဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာနဲ့ Federal Senate တိဆောက်ချက်ဆိုင်ရာတွဲဆုံဆွေးနွေးမှုတွေအပါအဝင်မြန်မာနိုင်ငံရဲ့ချိုးပန်းချက်တွေမှာလိုအပ်တာတွေကိုကူညီပေးနေတယ်လို့ထည့်သွင်းပြောသွားခဲ့တာပါဒါကအိန္ဒိယအနေနဲ့ဒေသရင်းအင်အားကြီးပြိုင်ဘက်တရုတ်ရဲ့မြမအရေးလွှမ်းမိုးမှုပေါ်တံပြန်လိုတာဖြစ်ပေမဲ့အိန္ဒိယအနေနဲ့မြမငင်းချမ်းရေးကဏ္ဍမှာတော့တရုတ်ကိုပြန်နိုင်မယ့်အင်အားမရှိဘူးလို့ညူဒေလီအခြေစိုက်မူဝါဒသုတေသနစင်တာကသုတေသီတူဖြစ်တဲ့အန်ရှူမန်ချောင်ဒရီက VOA ကိုအခုလိုပြောပါတယ
် Given that China is one of the core mediator
တရုတ်ကမြမပြည်ပကမှာအမြဲတမ်းအကြီးကဂျားဝင်စေစပ်ပေးနေတာပါဒါကိုအိန္ဒိယကပြိုင်ညင်တဲ့သဘောပါသူမှဒီလိုရည်ရွယ်ချက်ရှိပြီးယုံကြည်ကိုးစားထိုက်သူဖြစ်ကြောင်းပြလိုပါတယ်ပြီးခဲ့တဲ့တစ်နှစ်နှစ်နှစ်ကိုပြန်ကြည့်ရင်လည်းမြမအရေးမှမဟုတ်ပါဘူးရေဘူးရအနေနဲ့ပြောရင်နယူးဒေလီကအစိုးရကကဘာမှာပြည်ပကတိဖြစ်လာရင်တနည်းနည်းနဲ့ဖြေရှင်းလိုကြောင်းပြသတာကိုတွေ့ရမှာပါရုရှားနဲ့ယူကရိန်းအရင်းမှာလည်းဝန်ကြီးချုပ်မော်ဒီကအလားတူပြောခဲ့တာကိုတွေ့ရပါတယ်ဒါကြောင့်မြမအရေးမှာလည်းဒေတာရင်းမှာဖြစ်ဖြစ်ကဘာမှာဖြစ်ဖြစ်ဖြံပြေးပေးလို့တဲ့ပုံစံနဲ့ကိုက်ညီနေတာကိုတွေ့ရမှာပါဒါပေမဲ့တကယ်တမ်းမှာတော့အိန္ဒိယမှာမြမအရေးဂျားဝင်စစ်ဆက်ဖြည့်ရှင်းပေးနိုင်စွာနဲ့စွမ်းဆောင်ရည်မျိုးမရှိပါဘူ
းတစ်ဖက်မှာလည်းအိန္ဒိယကအနာသိစစ်တပ်နဲ့တိုက်တွေ့ဆက်ဆံပြီးထောက်ခံမှုတွေပြတ်တနေတာကဒီမိုကရေစီတိုင်းပြည်အနေနဲ့စံနှုန်းတွေနဲ့မကိုက်ညီဘူးလို့ဝေဖန်မှုတွေလည်းရှိနေပါတယ်ချင်းလူခွင့်ရေးအဖွဲ့ကစလိုင်းမန်ဟဲလျန်ကတော့NCA စာချုပ်တုန်းကအသိတသိဖြစ်ပါခဲ့သူအနေနဲ့တာဝန်ရှိတယ်လို့ခံယူပြီးအိန္ဒိယကအခုနှစ်ပတ်လည်အခမ်းအနားကိုတက်တယ်ဆိုပေမဲ့အာဏာသိမ်းစစ်တပ်ပေါ်အသိမှတ်ပြုတဲ့သဘောတည့်ရောက်နေတယ်လို့ထောက်ပြပါတယ
်စစ်ကောင်စီအနေနဲ့ဘယ်လိုထိတုခွင့်ချုပ်ဖို့မှုရှိတယ်ဘယ်လိုထိတပ်ဖြတ်မှုတွေလုပ်နေလဲဘယ်လိုထိဒီလိုပါလဲလူခွင့်ချုပ်ဖို့မှုတွေလုပ်နေလဲဆိုတော့အိန္ဒိယလည်း aware ပြီးပါတယ်ပေါ့နော်ဆိုတော့အဲ့ဒီကိုတည်ရသားနဲ့ဒီလိုအိန္ဒိယဆူရအနေနဲ့စစ်ကောင်စီကိုဒီနေ့ထိတွေ့ဆက်ဆိုင်တာတော့အိန္ဒိယရဲ့လူ့ခွင့်ကြီးအရတော်၎င်းဒီမိုကရေစီရဲ့ဘာလဲအကြီးဆုံးနိုင်ငံရဲ့အရတော်၎င်းအိန္ဒိယရဲ့policy နဲ့အနေထားတော့စံချိနေလို့ကျွန်တော်ပြောလို့ရပါဘူး
။အိန္ဒိယဆိုရအနေနဲ့စစ်ပွဲရေးအကျိုးစီးပွားပြင်မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိဆက်နေတဲ့သူ့ရဲ့ပြည်နယ်တွေမှာလက်နက်ကိုင်အဖွဲ့အစည်းတွေရှိနေလို့လုံခြုံရေးအမြင်နဲ့1990ခုနှစ်များကတည်းကစစ်ဆိုရအဆက်ဆက်နဲ့ထိတွေ့ဆက်ဆံမှုတွေပုံမှန်လုပ်နေခဲ့တာပါ။ဒေါန်ဆန်းစုကြည်ဦးဆောင်တဲ့ရသားဆိုရခင်မှာလည်းနိုင်ငံအစ်မြင့်ခေါင်းဆောင်တွေအပြန်အလှန်ခီးစဉ်တွေရှိခဲ့ပြီးဆက်ဆံရေးတိုးမြင့်ခဲ့တာတွေရှိလို့အိန္ဒိယဟာမြန်မာဘက်ကတက်လာသမျှအစိုးရတိုင်းနဲ့အဆင်ပြေအောင်နေနေတယ်လို့တချို့ကသုံးသပ်ကြပါတယ်။ဒါပေမဲ့အခုတကြော့ပြန်ဆက်နသိန်းခင်မှာအိန္ဒိယအစိုးရအနေနဲ့ဘယ်သူနိုင်မလဲဘယ်သူရှုံးမလဲစောင့်ကြည့်ပြီးချင့်ကပ်တာမျိုးမဟုတ်ပဲမြန်မာလူထုရဲ့အကျိုးစီးပွားကိုအမှန်တကယ်လိုလားရင်မြန်မာအခြေအနေမှန်ကန်နားလည်ဖို့လိုတယ်လို့ဆလိုင်းမန်ဟဲလျန်ကတောင်းဆိုပါတယ
်။အိန္ဒိယရဲ့ interest ကချင်းကပ်ဖို့ကတပိတလန်နဲ့သူရဲ့စီးပွားရေးဆိုင်ရာပြီးတော့ economic prosperity နဲ့အများကြီးဒီမှာမြန်မာနိုင်ငံမှာချင်းကပ်မှုရှိနေတာပေါ့ကြီးနေတာပေါ့မတူနိုင်မလဲဘယ်သူရှုံးမလဲဆိုတဲ့ဟာဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်ချင်းကပ်နေတယ်လို့ကျွန်တော်တုံတက်လို့ရတာပေါ့နော်ဆိုအိန္ဒိယအနေနဲ့မြန်မာနိုင်ငံရဲ့အနေထောက်တော့နားလည်ဖို့လိုတော့ပေါ့နော်ဆိုတော့စစ်ကောင်စီကဘယ်လိုတိရှိပြီလဲပြီးရင်တော့ဗာလဲအတက်ခံတွေကဘယ်လိုတိရှိပြီလဲဆိုတဲ့ဟာကိုနားလေခုလိုတော့
ဒီချက်ကိုအိန္ဒိယသုတေသီ Axioman Chowdhury ကလည်းထောက်ခံပါတယ်အိန္ဒိယအနေနဲ့မြမအရေးစိတ်စေတနာရှိရင်ဒါပြင်သူ့ရဲ့အကျိုးစီးပွားတွေကိုတကယ်ကာဝယ်လို့ရင်ဘယ်ပေါင်းစုံနဲ့ထိတွေ့ဆက်ဆံရမယ်လို့ထောက်ပြပါတယ
် If India wants to secure and protect its interests
အိန္ဒိယအနေနဲ့သူ့ရဲ့အကျိုးစီးပွားတွေကိုလုံခြုံအောင်ကာကွယ်လို့ရတဲ့ဆိုရင်ထိရောက်မှုမရှိတဲ့စီအစိုးရထိန်းချုပ်ထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာတွားရမယ့်နည်းလမ်းမဟုတ်ပါဘူး။ကျွန်တော်ပြောချင်တာကငြိမ်းချမ်းရေးစစ်ဆက်သူဖြန့်ပြေသူလုပ်ချင်တာကကောင်းပါတယ်။ဒါဟာကောင်းမွန်တဲ့ရည်ရွယ်ချက်တစ်ခုဖြစ်ပေမဲ့ကန့်သက်ထားတဲ့တစ်ဖက်သက်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဂျာဝင်လှုပ်ဆောင်တာထက်လုံးဝဝင်မပါတာကပိုကောင်းပါတယ်။တကယ်ပဲစစ်ဆက်ဖြန့်ပြေသူဖြစ်ချင်ရင်တော့သက်ဆိုင်သူအားလုံးနဲ့ထိတွေ့ဆက်ဆံရမှာပါ။
ဒီလိုအနေထားကအိန္ဒိယရဲ့ပုံရိပ်ပြင်ဒီမိုကရေစီအင်အားစုတွေရဲ့အိန္ဒိယပေါ်ရှုမြင်ပုံတွေကိုလည်းထိခိုက်စေတယ်လို့သုတေသီအက်ရှူမန်ချောင်ဒရီကထောက်ပြပါဗျာ ဒါပေမဲ့လက်ရှိအိန္ဒိယအစိုးရသွားနေတဲ့စစ်တပ်နဲ့ပိုးပြီးထိတွေ့ဆက်ဆံနေတဲ့လမ်းကြောင်းကတော့ချက်ချင်းပြောင်းလဲသွားမှာမဟုတ်ဘူးလို့ဆိုပါတယ
် The only possibility or likelihood or likely scenario where the Indian policy would change
အိန္ဒိယရဲ့မူဝါဒပြောင်းလဲမဲ့တစ်ခုတည်းသောဖြစ်နိုင်ခြေကတော့စစ်မြေပြင်မှာပြက်ပြက်သားသားအပြောင်းလဲတစ်ခုဖြစ်လာခဲ့ရင်ဖြစ်လာနိုင်ပါတယ်စစ်ကောင်စီကတည်တည်တသာပြိုကျနေကြောင်းထင်ရှားလာတဲ့အခါမှာဖြစ်လာနိုင်ပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG ပြည်သူ့ကာကွယ်ရေးတပ် PDF တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်း EAO တွေဘက်ကအနိုင်ရယူနေတာပဲတစုတစည်းတည်းရှိပြီးအနိုင်ရမှဖြစ်လာနိုင်ပါမယ်
တော်လှန်ရေးနဲ့ဒီမိုကရေစီအင်အားစုဘက်ကစုစုစည်းစည်းအနေထားမျိုးရှိလားဆိုပြီးအိန္ဒိယအစိုးရဘက်ကအဓိကစိုးရင်ချက်ရှိနေတယ်လို့အိန္ဒိယသူတေသည် Axman Chowdhury ကထောက်ပြပါတယ်တစ်ဖက်မှာလည်းမြန်မာဒီမိုကရေစီအင်အားစုတွေအနေနဲ့အိန္ဒိယအစိုးရမီဒီယာနဲ့လူမှုအဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံမှုတွေကိုပုံမတိုးချဲ့ဖို့လိုနေကြောင်းသူကအကြံပြုထားပါတယ်ခင်ဗျာ
တောတာရှင်မြရှင်မုံရအချင်းထောင်မှာအချင်းချနေတဲ့နိုင်ငံရေးအချင်းသားတွေဟာအချင်းသားအခွင့်အရေးချိုးဖောက်ခံကြရသလိုအချင်းသားအခွင့်အရေးတောင်းဆိုဆန္ဒပြသူတွေကိုလည်းထောင်တွင်းပြစ်ထန်ပေးတာထတ်တိုးပုံမာတွေနဲ့တရားစွဲဆိုခံကြရတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအချင်းသားများကွန်ရက်ကပြောပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုသားညုံဦးကပြောပြပါမယ်ရှင်
စကိုင်းတိုင်းမိုးရမြို့မှာရှိတဲ့မိုးရချင်းထောင်ထဲမှာအချင်းချခံရတဲ့နိုင်ငံရေးအချင်းသားတွေဟာအချင်းသားအခွင့်အရေးချိုးဖောက်ခံရတာကြောင့်စက်တင်ဘာလဇန်ပိုင်းတုန်းကတောင်းဆိုဆန္ဒပြမှုတွေရှိခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအချင်းသားများကွန်ရက်ကကိုရှင်းတန်ကဗီဒီယိုကိုပြောပါတယ
်လူတယောက်ကိုစောင်းနှက်ထည်ပြီးနဲ့ဒီအင်ဂျင်သုံးစုံနဲ့ထားပြီးခဲ့တယ်ပေါ့လေဆိုအရာတွေကိုအကုန်လုံးတိမ့်သွားတယ်ကျန်တဲ့ပစ္စည်းစားကြတဲ့မိုးတွေလည်းအကုန်လုံးတိမ့်သွားအဲ့တော့ဟိုစောက်အုပ်တွေပေါ့ပေါ့အဲ့တော့အတိမ့်သွားတဲ့ဟာတွေကိုဒါကတရားဝင်ထောင်ပိုင်းကခွင့်ပြုပေးတာဖြစ်တယ်။ထောင်ထဲကိုရောက်လာပြီးသူတို့ခွင့်ပြုလို့ရောက်တာဖြစ်တဲ့အတွက်နိုင်ငံရေးကျင်းသားတွေကပြန်နေပြီးတောင်းဆိုတဲ့အချိန်မှာဒီကျွန်တော်တို့ဟိုကျွန်တော်တို့ပြန်နိုင်ငံရေးကျင်းသားတွေပြန်တောင်းဆိုတော့တောင်းဆိုတဲ့အခါမှာထောင်ကလုံးဝပြန်မပေးနိုင်ဘူးဆိုပြီးပြောတယ်။အဲ့တော့အဲ့ဒါဆိုလို့ကျွန်တော်တို့ဆန္ဒကဆန္ဒပြမယ်သူကပထမဦးဆုံးဒီသင်္ဃာဦးက900ဘန်ချက်ပြနေမှာစပြီးဆန္ဒကဆန္ဒပြရတယ်ပေါ့နော်။ဒီချက်နဲ့နိုင်ငံရေးကျင်းသားတွေကတော့အော်ဟစ်ပြီးတောင်းဆိုကြတယ်၊လူစုပြီးတောင်းဆိုကြတယ်အချိန်မှာအဲ့ဒါလေးလေးဖြိုခွဲဖို့ရောက်လာတယ်။အဲ့ဒါပေမဲ့ဟုတ်ပါကျွန်တော်ဒီပြန်ခွဲရခွဲရထားတယ်နောက်ထပ်အကြောင်း90ကထပ်ပြရကြတော့အတိုင်းနဲ့ဆန္ဒပြရဖြစ်ပြီးပြန်ရအောင်ပေါ့ဟုတ်ပါ65ရောက်ပေါ့အဆန္ဒကဆန္ဒပြရက
ြမိုးရချင်းထောင်မှာနိုင်ငံချင်းသား1000ကျော်ရှိပြီးတော့နိုင်ငံချင်းသားတွေဟာဟိုးရင်တွေတုန်းကလည်းခုလိုမျိုးတောင်းဆိုမှုတွေရှိခဲ့ပေမဲ့ဒီတစ်ခါဆန္ဒပြတောင်းဆိုမှုကတော့ထောင်အာဏာရှင်တွေဘက်ကလက်လျောပေးခဲ့တယ်လို့ပြောပါတယ်ဒါပေမဲ့လည်းနောက်ပိုင်းမှာဒီလိုမျိုးတောင်းဆိုသူတွေဟာထတ်တိုးပုံမှန်တွေနဲ့တရားစွဲဆိုတာတွေထောင်ထဲပြစ်ဒဏ်ပေးတာတွေနဲ့ကြုံကြရပြီးတော့အချင်းချောက်ခံကြရတယ်လို့ထောင်စာပိတ်ပစ်တာပါခံကြရတယ်လို့ကိုရှင်းတန်းကပြောပြပါရတယ
်။ငွေကြေးနာတွေတောင်းဆိုတဲ့အချက်တွေပေါ့နော်။ထောင်ထဲကောင်ဘက်ကလည်းလိုက်ရောပေးခဲ့တယ်။အဲလိုလိုက်ရောပေးခဲ့တဲ့ပြီးရင်နောက်မှာတော့ကျောင်းဒီအမှပြောလေအလုံးစက်ဆက်ငားရအော်ဒီဘဏ်ကဆန္ဒပြတဲ့သူတွေရဲ့နောက်ထပ်အော်ဟစ်ပြီးတော့တောင်းဆိုတဲ့သူတွေကိုနောက်ထပ်သုံးပါနဲ့ထောင်ထဲပြစ်ဒဏ်ပေးအပြင်ထုတ်ပြီးတရားရုံးမှာတရားစွဲဆိုအောင်လို့လုပ်ဆောင်ကြရတယ်ဖြစ်ပါတယ်
တပ်ပြင်းကျင်းသားခွင့်ရတောင်းဆိုသူတွေကိုတိသန့်ဆောင်တွေမှာခွဲထားပြီးတော့စေကူတာခွင့်မပေးတာပြင်ထောင်စာတွေကိုပါပိတ်ပစ်တယ်လို့ပြောပါတယ်အခုလိုမိုးရွာထောင်တွင်းဆန္ဒပြတောင်းဆိုမှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပြောဆိုတာတော့မရှိပါဘူးစစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအာဏာသိမ်းမှုကိုဆန့်ကျင်သူ 25,000 ကျော်ဖမ်းဆီးခံခဲ့ရတယ်လို့အခုချိန်ထိလည်းထောင်တွင်းအချင်းချခံရသူက 19,500 ကျော်ရှိနေတယ်လို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း EPP ရဲ့အစီအစဉ်ကမှဖော်ပြပါတယ်နိုင်ငံရေးကျင်းသားတွေဟာအချင်းအောင်တွေတဲမှာဖိနှိပ်နိုင်ကျင်းခါရတာခွဲခြားဆက်ဆံခါရတာပြင်ပုံလင်းမြင်သာတဲ့တရားစီရင်မှုလည်းမရကြဘူးလို့နိုင်ငံတော်ချီညိုပြက်စီမှုပုံမှန်နဲ့မောဟထောင်ကနေပြီးတော့လွတ်မြောက်လာသူတူကသူကိုယ်တိုင်ထောင်တွင်းကြုံတွေ့လာမှုကိုခုလိုပြောပြပါတယ်ဒီ
ကျွန်တော်တို့နိုင်ငံရေးကျင်းသားတွေဖိနှိပ်ဖို့ဒီအထူးပေါ့နော်အထူးဒီအောင်းကနာပိုင်တွေခရီးတောင်းမှုတွေတောင်းပိုင်တွေကနေပြီးတော့ဒီစားတော့ဒီပြစ်မှုနဲ့ပြစ်ဒဏ်နဲ့ကြတဲ့ဒီရာဇမှုဒီနိုင်ငံရေးနဲ့မဆိုင်တဲ့ရာသမှုကျင်းသားတွေကိုဒီပြရားပေးတာတွေအတေးကျွန်တော်တို့ကနိုင်ပြိုင်ဆိုင်တာတွေရှိတယ်ဗျဒီနောက်ပြီးတော့ကျွန်တော်တို့ဒီအကျဉ်းသားကွင်ပြီးပေးဖို့တောင်းဆိုရဲဟောဘူးသူတို့ကနိုင်ကျင့်နေအဲ့လိုမျိုးနိုင်ကျင့်နေအားမျိုးကိုကြောင့်မို့ဒီတချို့ဒီတက်ကြွလှုပ်ရှားတဲ့ဒီနိုင်ကျင့်တချို့ကနေပြီးတော့ဥဆောင်ပြီးတော့မှလှုပ်ဒီလုံယောက်ကြီးကျုပ်ပန်းမှုတွေဖြစ်သွားတယ်ဖြစ်သွားတဲ့ပုံမှာကျွန်တော်တို့ဒီစာအုပ်တွေတင်ကန်နေကျွန်တော်တို့ဒီမချိုးရဘူးအတေးကျွန်တော်တို့စာအုပ်မှန်တယ်များကျွန်တော်တို့ဂုံသိမ့်ကန်တဲ့အဖြစ်မျိုးတွေလည်းကြုံခဲ့ရမှာပါခင်ဗျ
မိုးရွာချင်းထောင်တွေမကဝင်တဲ့စကိုင်းတိုင်းနဲ့ပဲခူးတိုင်းတွင်းကထောင်ချို့မှာလဲထောင်တွင်းချင်းသားအခွင့်အရေးချိုးဖောက်မှုတွေအတွက်တောင်းဆိုသူတွေကိုစစ်တပ်နဲ့ထောင်အနာဘဏ္ဍာဘက်ကအကြမ်းဖက်ဖြိုခွင်းနှိမ်နှမှုတွေရှိခဲ့ပြီးတော့အချင်းသားသေဆုံးတဲ့အထိပါကြုံခဲ့ရပူပါတယ်ခင်ဗျာ
ကုသညဥပါရှင်သောတာရှင်များရှင် VOE မြန်မာပိုင်းစီစီရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကို VOE ရဲ့ website ဆက်မျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းအသံလွှင့်ချိန်တဲ့တပြေးညီဓာတ်ရိုက်ထုတ်လွှင့်ပေးနေသလိုပဲ VOE မြန်မာပိုင်းစီစီရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆက်မျက်နှာတို့မှာလည်းဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင
်မသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အကျက်အတဲကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာငူတည်နေပါတယ်။ကျမတို့ VOA ကအန်ရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်းကသတင်းမှန်တွေကိုဖက်ပေါင်းစုံကတင်ပြပေးနေပါရှင
်။မင်္ဂလာမနက်ခင်းမှသောတာရှင်များရှင် VOA American အတန်းရဲ့အောက်တိုဘာလ19ရက်နေ့ခြားသာပြည်နေ့မနေ့ခဲစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့လူထုနဲ့ကျန်းမာရေးအားကစားအစီအစဉ်တို့ကိုမကြခင်မှာတင်ပြပါမယ်ရှင်။အခုအရင်ဆုံးတော့အေဒီတာနဲ့ဆွေးနွေးခန့်အစီအစဉ်ကိုနှာစင်ချရအောင်ပါ။ပြီးခဲ့တဲ့အောက်တိုဘာလ9ရက်ဟမတ်စ်တေရဲ့တိုက်ခိုက်မှုကိုအစ္စရေးကလက်တုံပြန်တိုက်ခိုက်တာကြောင့်လူထောင်ချီသေဆုံးရသလိုဆိုးရွားတဲ့လူသားချင်းစာနာမှုပြဿနာတွေနဲ့ရင်ဆိုင်နေရပါတယ်။တချိန်တည်းမှာပဲ Hezbollah ရဲ့ပါဝင်ပတ်သက်လာမှုကတဆင့်စစ်မီးပို့ပြီးတော့ကျဲပြန့်လာမှာကိုစိုးရိမ်နေကြပါတယ်။ Israel Palestine ပြည်ပခနောက်ဆုံးအခြေအနေနဲ့ဖြစ်လာနိုင်ခြင်းအလားအလာတွေနဲ့ပတ်သက်လို့ဒီသတင်းပတ် Editor နဲ့ဆွေးနွေးခန့်အစီအစဉ်မှာဦးကျော်စံတာကိုမမျှသစီအောင်ကဆွေးနွေးမေးမြန်းထားပါတယ်ရှင်။
ကျောဆန်တာ
မင်္ဂလာပါပြည်သူ
ဒီတစ်ပတ်မှာလဲဒီအချိန်တက်နေတဲ့ Israel Palestine ရေးကိုပဲဆွေးနွေးချင်ပါတယ်ဒီဂါဇာဒေသမှာပေါ့နော်ပိတ်မိနေတဲ့သူတွေရဲ့အခြေအနေလက်ရှိမှာဘယ်လိုအနေထားရှိပါလဲ
ပြင်မှန်ဆိုပါတယ်ဂါဇာအခြေအနေမှာပိတ်မိနေတဲ့လူတွေအခက်အခဲဟာအကြီးမားဆုံးအခက်အခဲဖြစ်ပါတယ်သူတို့ဟာရေရိတ်ခါဆေးဝါးအင်မတန်နေပါနေပြီးအချိန်ဖြစ်ပါတယ်အခုညီလိုက်ဝင်လို့မရဘူးအဲ့တော့သူတို့ကိုကယ်ဆယ်ဖို့အတွက်အဓိကအခုဒီပြင်းလုပ်နေရပါတယ်အခုလောလောဆယ်ပါတော့နောက်တစ်ခုဆွန်းဝါတာကတော့အစ္စရေးတပ်ဖွဲ့သုံးသိန်းလောက်တောင်မှအဲ့ဒီကိုတိုက်ဖို့အတွက်အစီအစဉ်လုပ်နေရမင်းတို့ဖယ်ရထွက်ကြပြီးငါတို့ဝင်တိုက်တော့မစွီတကယ်ကချင်းချောက်နေတယ်ဒီချိန်မှာဘုံကျဲတိုက်ခိုက်မှုလည်းလက်တွေ့မှာလည်းတကယ်လည်းရှိနေတယ်စီလိုပဲလူဘလောက်လဲ2600 900ထိခိုက်သေဆုံးများပြီဖြစ်ပါတယ်ပါလက်စတိုင်းဒေသခံတွေအဲ့ဒီဒေသမှနေတဲ့လူတွေဒါတောင်မှကျွန်တော်အခုရိုက်ကူးနေတင်းလာနေမနေ့ပိုင်းအထိပေါ်လေဒီအစီအစဉ်ကိုအသံထွက်လာမဲ့ဗုဒ္ဓဟူးနေ့ဆိုရင်ဘယ်လောက်ထိဖြစ်လာမလဲတော့သူတင်ပြီးတော့မသိနိုင်ပါဘူးကျွန်တော်နေ့စဉ်သတင်းထွန်းတဲ့ထဲမှာပဲပါမှာဖြစ်ပါတယ်ဆိုတော့အချိန်နဲ့သိဆိုရတယ်နိုင်ငံတကာကလည်းဘာမှမပြောနိုင်သေးတဲ့အချိန်နဲ့ဖြစ်ပါတယ်ခါသိဆိုနေပြောပါနေမယ
်ဟုတ်ပါတယ်အဲ့တော့ဒီပိတ်မိနေတဲ့လူတွေကိုထွက်ဖို့အတွက်လမ်းပေါက်တွေတော့ဖွင့်ပေးထားတယ်နောက်တောင်ပိုင်းဒီအီဂျစ်ပေါ့နော်အဲ့ဒီဘက်ကလည်းဘာဖြစ်လို့သူကလက်မခံမဲနဲ့တကားပိတ်ထားတာပါလဲ
လမ်းပေါက်ဖွင့်ပေးရဆိုတာကဂါဇာမြောက်ပိုင်းကလူတွေဂါဇာကမ်းမြောင်တွေကမြောက်ပိုင်းကပါလက်စတိုင်းတွေကိုတောင်ပိုင်းကိုဆွေကြမြောက်ပိုင်းမှာတူအောက်မှာခါမတ်စီယာဟိုမြေအောက်ဥမင်းကြီးတွေအမိုင်းနင်းချီတူပြီးအကြီးကျယ်အခိုင်မာလှုပ်ထားတာသူတို့ဖြိုခွဲနေတယ်အဲ့ဒီတော့ကြောင့်သူတို့တိုက်ဖို့အတွက်ဒီလူတွေနေတဲ့ဟာထွက်မှပဲဒီမြောက်ကိုသူကဖြစ်ပေါ်ကတိုက်တွေဖြစ်စီပြီးတော့အစ္စရေးတပ်တွေကဝင်ရမှာဖြစ်လို့ဆုတ်ခိုင်းတာဖြစ်ပါတယ်ဆုတ်ခိုင်းပြီးတော့သူတို့လမ်းကြောင်းပေးထားတယ်အဲ့ဒီဆုတ်တဲ့လမ်းကြောင်းမှာလည်းပဲဆုတ်ခေါ်တော့တဲ့ဂျင်းဇီကိုအစ္စရေးဘက်ကဘုံဒန်ထီလို့လူစီရဲဆွဲသတင်းလည်းပဲအစောပိုင်းကကြားခဲ့ရပါသေးတယ်အခုနောက်ပိုင်းမှာတော့အဲ့ဒါမကြားဘူးဆုတ်တယ်ဆုတ်ပေမဲ့လို့ Rafa Crossing လို့ခေါ်တော့ဗောအီဂျစ်ကဒီဂါဇာရဲ့တောင်ဘက်အစွန်းမှာတော့အီဂျစ်ပိုင်တဲ့ဆိုင်းနိုင် Dida era segan ayah pi barai Sinai Desert tu kan. Sinai dida u travel tu Rafah crossing tu Rafah travel si barai. Tapi aku Egypt kat pita barai. Macam pita le so, saya ni le di travel ha. Tadi lu udah travel pergi ram hubau. Tu lah mian isi si biro ha. Lain si biro kumpi je tangkuma Egypt kat kumpi barai. Macam elu tinjat hal le so, di tema situ juari palam eh, hama situ juari so. Egypt kat Israel ni ni yang lu cara tu, macam di kita mati biro. Mapawin patetin sedu jore ne irune pheta ki jamara yin thru sizi pi lo ma da khum ju khera ba aku dukha de ye khin bo pao la de kha ma egypt ka phwin pe bo lut ba de lo pyo ba de thru pyo ya ka to do le be phwin pe bo lut kha de pasman ni de ma be ai rafah crossing go israel bung je bi yo ta khak khere to ja egypt ka thru ye lo ba ri tchu daw ma ai ma si sung ga ya de da jang thru da sait pi lo Pun biaya kedai, Israel handan ni deh dia pun biaya kita udah tuan ni barai. So Israel kat kedai handan ni dulu lah. So Israel kalau bung dek payment dulu kalau pun biaya je ni, tapi gua bego tadi matrasi ni, Hamas kah matrasi ni, Hamas kah Israel kat kedai ni matrasi ni, tingkan lupa orang, tapi ni mah Israel tak lupa orang so. Egypt kalau leh di bermula itu ni ya, ini jangan ni leh dua sura kita mah beber ya sekarang orang rupi ni leh pun bila ini Israel rujuk ni apa semua lah, Hamas ni rumjap semua, ada tu mewu suing biro Egypt kalau dia pergi cara apa pun.
Di sini mewu mah, tema pemimpin leh ni zaman pun ni barai, terus tu di negara Taiwan ya belum lagi mampu leh, baru pun lagi mampu leh.
Letwe ma bama mlung tan ma u thru ale pzaka apyo phwin pe bu da tai don na phit par de adika phin thru phwin pe yin do yamun wi su tha a myai ja ba de pe tan ga blaw thae win pe tan ga blaw thae win so da dukha de ka si phwe si ya adika pon aw pyo yamun wi sa tha ba de season le lut tha ja ba de da mae phwin pe da ma si bi de twa chaung ma phit tan bu ain ni yin phit de jordan ga ro lin myan ne 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 yi ji da ne ne pu pe da la so da tin ni ne ja ba de now American nangin yai wun ji ya ro phwin pe do ma su yo pyo le de Berapa pun leh so, ma pahu so. Pun biru leh so, abjad pun biru ah so abjad tadi mac luar ni luar lor. Pun biru so tadi mungkin macam apa? Tukar orang ni leh. Iji tu mna sisi ni leh ni leh. Tukar nangan ni leh tu ni leh dia pun biru leh. Dah mac belu jalan belu tu bot nuya si hari ram sih. Pun biru leh lor sang kaum piora jawa leh. Lepas itu apa mula dia bau cenderu piora time mac bodoh ni macam yang belu pelam leh. Tung dia mahu.
Eh, di sini ya. Belau ti je pihon lah naik malay. Oh, Lebanon mata suai ni le. Hasbolari ni le, tak kah ni ah, si le. Di Hasbolari ni terset he, penanya ni pala naik ni.
Di arah Lebanon, Hasbolari arah Lebanon mata suai ni le. Hasbolari arah Lebanon nengah ni malay, akau ni Lebanon paling mah malay. Hasbolah, amma cakse jolau ni ayat, amma ni ayat ane. Nabi Hasbolah nengah ni parti ni makadruh ha paramilitary guna Hamas silu eh. Sesuatu yang terdahsyat. Terus terhadap ini akan ada tu terutama ya Lebanon, Amina, nama si Nigel Ripide. Hamas lelenda ini akan ada tu. Hasbullah ini mempunyai unsur Israel lelenda nazar alam yang biro hobi perikatan di sini. Hasbullah ini perikatan di sini. Ada yang lugas ada laut di sana. Tiada bivis biro terus terdengar perbualan itu. Ia biro pihaknya itu. Aiman biarlah pihak ni baris. Mempunyai lain baris. Di sana Hasbullah. Kasar dia tu lagi nyata. Hamas tu faham kalau lama ya dia sudah tu pelajar apa dia sura. Ia ha, tegak letu itu je pengen pelak game esok ino. Tapi suh vali me. Ayah nanti setai Hasbullah ha Syria Malaysia. So Syria galai be, tapi yo, ayi galai tanya itu Syria suya, asa suya ha, aku kamaro. Arab League fagadu lekhan lai do azga Arab League lezan to khure pyo ni yaware tu do le be to chu tri ni ma le siya ba ga tri ni pya le di Israel tat ri ha ngaru ba ku le pyin ni le ngaru Aleppo le sei ma pyet de Damascus ko raw ma pyet tar le siya su ai through footage le through TV ma tin pyo pya da au ma cha khna twi ni yaware so through ga le be di go saung ti ni le long wa cha ni lo ma pyo pyo de tan lo lo se ma khon ta za ma thwa ma la de ba u so Arab League ga Jangan ni pun zaman pilih ni, poli sisa yang sudah pilih ni tu yang terus bagaikan meluk dalam pilih ni barai. So tu cina mah terus pawai lah yang pujio cipian tu orang ni apa jadi zaman.
Eh, di lu cina mew pon, terlalu hotel mana ni cina di cina mah, nengen kah Taiwan, na Amerika, terus awal bahari lusang pilih ni barai.
Amerika, perpaduan di lu အောက်တိုဘာ9ရက်နေ့မှာဟာမတ်စ်တွေကတိုက်တော့အမေရိကန်ကသူတို့ရဲ့လက်နက်အင်အားတွေကိုပို့ပေးတယ်မြေတဲ့ပင်လယ်တွေကိုအမေရိကန်အကြီးဆုံးလေယာဉ်တွေတင်မောကြီးတွေအဲ့ဒီကိုပို့ထားတယ်ဆိုပြီးအဲ့ခါဒီအမေရိကန်နိုင်ငံခြားရေးဝန်ကြီးကဘာပြောလဲဆိုလို့ရှိရင်ဣသရေလကိုငါတို့လုံးဝထောက်ခံတယ်အပြတ်သတ်ပြောတယ်ဣသရေလဟာမင်းတို့ကိုမင်းတို့ကာကွယ်နိုင်တယ်ပြန်တိုက်နိုင်တယ်နိုင်တယ်အင်အားရှိရဆိုပြီးသိတယ်ဒါပေမဲ့လည်းအမေရိကန်နိုင်ငံစီးနေတဲ့ကာလဘယ်လုံးငါတို့ဟာမင်းတို့နဲ့ယက်တည်နေမယ်ဆိုပြီးတော့အဲ့ဒီနိုင်ငံခြားရေးဝန်ကြီးကအဲ့လိုပြောပါတယ်ဆိုတော့တိတ်တဖက်သက်ဆန်တဲ့စကားလို့တချို့ကသုံးသပ်ကြတယ်အသေးပဲကောက်ယူကြပါတယ်ကောက်ယူရလည်းဖြစ်ပါတယ်ဒါပေမဲ့နောက်ပိုင်းမှာသူကအရပ်ကွာခေါင်းဆောင်တွေနဲ့တွေးရတွေးရတွေးပြီးတဲ့နောက်မှာအခုဆိုရင်အခုနောက်ပိုင်းသမ္မတဘိုင်ဒန်ကအခုဆိုပိုင်းမှာပဲပြောသွားတယ်သူကဣသရေလကိုထိနေပြင်းလှုပ်ဖို့မင်းတို့ကဟာမတ်စစ်သွေးကြွားတွေကိုအပိတိုင်ခြေမှုမယ်ဆိုတာငါတို့လက်ခံတယ်သူမဲ့လေကာဇာပီဇူပါလက်စတိုင်းပီဇူအလုံးဟာဟာမတ်စ်မဟုတ်ဘူးဆိုတာပြန်ခွဲရနာရတာပေါ့လူတွေမင်းတို့အဲ့ဒီကြောင့်ကာဇာတစ်ခုလုံးကိုပြည်သူတွေလှမ်းပြီးတော့သိမ်းပိုက်လိုက်မယ်ဆိုတာတော့ငါတို့လက်မခံနိုင်ဘူးဆိုတော့ပြောတယ်ဆိုတော့ training ပြီးဖြစ်လာတယ်လို့ယူဆမှာဖြစ်ပါတယ်ဆိုတော့အခုစစ်တပ်တွေဆေလွတ်တာလည်းပဲသူတို့နောက်ပိုင်းမှာအကြောင်းပြရတဲ့ deterrence policy ထိန်းသိမ်းဖို့တပြတ်မသွားအောင်ကာကွယ်ဖို့အတွက်အထူးသဖြင့်စောစောကပြောခဲ့တဲ့အမြောက်ပိုင်းကဟာစဘူလာကိုအခြေပြုပြီးတော့လေဗနန်တို့ဒါဆီးရီးယားတို့အထူးသဖြင့်သူတို့ရဲ့အဓိကရင်သူတွေအီရန်ပါဝင်လာမှာကိုအမေရိကန်တို့ကဒါကိုစိုးရင်ပြီးတော့တခြားကိုမပါဝင်အောင်ထိန်းသိမ်းနေတဲ့အတွက်အဲဒီတိုက်ရင်ရတွေသုံးထားတာဖြစ်တယ်ပို့ထားတာဖြစ်တယ်ဆိုပြီးတော့သူတို့အကြောင်းပြတာတွေ့ရပါတယ်ဆိုတော့အမေရိကန်ရဲ့ရည်ရည်ချက်ကသိအရေးကြီးတဲ့ကိစ္စပါအဲဒါကိုစောင့်ကြည့်နေပါဘယ်လိုအခုတည်းကသူတို့ကအတင်းဆုံးမခံအောင်ဂျာနေအောင်ဂျာနေနိုင်အောင်ပေါ့လေဟာမတ်စ်ကိုပဲဥတီပြီးတော့တိုက်ခိုက်ဖို့ဆိုတော့အဓိကထားပြီးပြောနေတာတွေ့ရပါတယ်။နောက်ဗြိတိန်နိုင်ငံကတော့အမေရိကန်နဲ့တသဘောတည်းပါပဲ။ဗြိတိန်ကအများအားနိုင်ငံခြားရေးဘူဝါဒမှာဥရောပဟိုတုန်းကဥရောပသမဂ္ဂအဖွဲ့မှာ tracking ရဲရပဲ။ဥပမာဖြင့်အီရတ်ကိုကြည့်ကြော်တဲ့စစ်ပွဲမှာဥရောပသမဂ္ဂပြင်သစ်တို့ဂျာမနီတို့ကကန့်ကွက်ကြတယ်၊ပြင်သစ်ကွန်းကွက်ကြတယ်။ဒါပေမဲ့အမေရိကန်တိုက်တော့ဗြိတိန်ကလည်းအမေရိကန်နဲ့ပေါက်ပြောဝင်တိုက်ခဲ့တာအများကြီးပြဿနာတက်ခဲ့ပါတယ်ဆိုတော့အခုလည်းပဲအမေရိကန်ဆုံးဖြတ်ချက်တိုင်းပဲဗြိတိန်ကလည်းပဲအတိအကျလိုက်နာပြီးတော့လှုပ်ဆောင်နေတွေ့ရပါတယ
်။တခြားဥရောပနိုင်ငံတွေရော
တခြားဥရောပနိုင်ငံတွေဆိုဥရောပသမဂ္ဂပေါ့ဒီကဥရောပသမဂ္ဂကတော့စစ်စရေးပြောပါတယ်ပြည်လည်ရေးကိစ္စအဓိကသူတို့ကတော့ two state resolution ပေါ့နှစ်နိုင်ငံပါလက်စတိုင်းနိုင်ငံနဲ့အစ္စရေးနိုင်ငံနှစ်နိုင်ငံတည်ရှိရေးကိုဆုံးဖြတ်ပြီးတော့ပြပြသားသားဒါကိုအကောင့်ထဲဖော်ထိုင်မှညီညာရင်းရမယ်ဆိုတာပြောပါတယ်ဆိုတော့ဒီ two state policy နဲ့ပတ်သက်ပြီးတော့လည်း American သဘောထားကိုလည်းပြန်ကောက်ရရင် Trump တက်လာတဲ့အခါမှာ Trump က Israel နဲ့ Palestine ကိစ္စကိုသူကဘာခေါ်လဲ prosperity peace or peace to prosperity ညီညာရေးနဲ့ပြီးချမ်းသာကြော်ရေးလုပ်မယ်ဆိုပြီးတော့စီးပွားရေးအဖြစ်ဘယ်လိုဘလောက်အကူအညီပေးမယ်မင်းတို့ Palestine တွေမှာဖွံ့ဖြိုးရေးအတွက်ငါတို့ billion 50ကျော်လုပ်ပေးပါမယ်။ဘာညာ prosperity ပြောင်းလုပ်မယ်ဆိုပြီးတော့ Palestine ကိုအဲ့လိုပြောပြီးတော့နိုင်ငံရေးအဖြစ်ကြတော့ဂျေရုရှလင်မြို့စတဲ့ကဂျေရုရှလင်ကိုအရှိအနောက်ခွဲထားတယ်အရှိဂျေရုရှလင်ဟာဒါပါလက်စတိုင်းရဲ့ပိုင်နဲ့ဆိုတော့သတ်မှတ်ပေးထားတာအဲ့ဒါကိုဂျေရုရှလင်တမြို့လုံးကိုအစ္စရေးလထဲကိုပေးခဲ့တယ်ပြီကသဘောတူစပီလုတ်လိုက်တယ်လုတ်ပြီးတော့အစ္စရေးဆိုင်ရာအမေရိကန်သံယောတောင်မှတဲလ်အဗစ်ကနေပြီးတော့ဂျေရုရှလင်ကိုရွှေ့ပေးခဲ့တယ်ဆိုတော့သိပ်ပြီးတော့အစ္စရေးဘက်ကလုံအောင်ဖက်ပြောင်းခဲ့တယ်ဆိုပြီးလူတွေပြောကြတယ်ဆိုတော့အဲ့ဒီရည်တည်ချက်ကိုအခုသမ္မတဘိုင်ဒန်ဆိုရပြင်ပြီလားအဲ့ဒါလည်းမေးခွန်းထုတ်စရာပဲအစိုးပိုင်းကသူကသိမပြင်ခဲ့ပဲနဲ့ဒီတိုင်းပဲဆက်နေရတွေ့ရပါတယ်ဆိုတော့အခုနောက်ပိုင်းမှာတော့လေသာနည်းနည်းပြောင်းလာတော့ဘယ်လိုဆက်လုပ်လာမလဲဆိုတာဒီကိစ္စနဲ့တစ်ဆက်တည်းပဲ American policy လဲစောင့်ကြည့်ရမှာဖြစ်ပါတယ်ဟုတ
်ဆိုတော့ဒီအခု Israel Palestine ကိစ္စကပြည်လည်နိုင်မဲ့အလားအလာရှိပါလားဒါမှမဟုတ်အခြေအနေတွေကပိုပြီးတော့ဆိုးွားသွားနိုင်တာပါလား
အခုထိကတော့ပြည်လည်ထိုင်မဲ့အလားအလာမတွေ့ရသေးပါဘူးတကယ်လို့ဟာမတ်စ်ကိုလုံးဝအပြတ်ချေမှုနိုင်မလားဆိုပြီးတော့မေးချင်ရှိပါတယ်အကောင်ဆုံးကတော့စစ်ဆက်ပြီးတော့ညီညာရေးပြည်လည်နိုင်ရင်ကောက်ပါတယ်ဆိုတော့ဟာမတ်စ်ဘက်ကလည်းပဲအစတုန်းကသူတို့ဟာအစ္စရေးနိုင်ငံကိုလုံးဝမလိုချင်ဘူးဖယ်ပြစ်မယ်ဆိုတဲ့သဘောဖြစ်ပါတယ်သို့တော်လည်းပဲနောက်ပိုင်းမှာတော့ဒုနာ two state resolution ပေါ့လေ1969ဒီပေါ်မှာတိုင်ရင်ရှိခဲ့တဲ့နေမြေပေါ်ပါလက်စတိုင်းလက်နေမြေဒီထက်ပိုပေးရမယ်အဲ့လိုတရားမြတ်မြတ်တရားပေါ်လေနေမြေအဖြစ်နည်းနည်းမြတ်မြတ်တရားလုပ်တဲ့ ဖြစ်ရှင်ကျမျိုးဆိုရင်တော့ဟာမတ်ကိုလည်းဆွဲဆောင်နိုင်မယ်လို့ထင်ပါတယ်ဆိုတော့အဲ့ဒီအချက် beauty ရောက်လာနိုင်ရဆိုရင်တော့ညီညာရေးပြည်လည်းနိုင်မှာဖြစ်ပါတယ်သို့သော်လည်းပဲအဲ့လိုမဟုတ်ဘဲနဲ့အပြုတ်တိုက်မယ်ဆိုရင်တော့ဒီဘက်ကလည်းပဲစစ်ကျပြန့်နိုင်တဲ့လာလာရှိရလို့ပြောမှာဖြစ်ပါတယ်
တော်တာရှင်များရှင်လင်္ကာတဆင့်ကုဆက်တဲ့ယောဂါတွေကိုဘလို့အမြင့်ပြောက်ပျောက်ကင်းအောင်ကုသနိုင်ပါသလဲဒီအကြောင်းကိုတော့ဒေါက်တာတန့်စောကလူဒုနဲ့ကျန်းမာရေးအစီအစဉ်မှာတင်ဆက်ထားပါတယ
်လင်ဆက်ဆက်ရကနေတဆင့်ကုဆက်တဲ့ယောဂါတွေထဲမှာယောဂါအများစုကပျောက်ကင်းအောင်ကုသနိုင်တဲ့ယောဂါတွေဖြစ်နေတာပါယောဂအကုသလို့မရတဲ့ယောဂတွေလည်းရှိပေမဲ့ယောဂအများစုကတော့ကုသပျောက်ကင်းနိုင်တယ်လို့အရေးပါတဲ့ကလာသားယောဂဆိုင်ရာဆရာဝန်ကြီးဖြစ်သူဒေါက်တာဦးမျိုးတန်ကအခုလိုရှင်းပြပါဗ
ျ။လိမ္မာဆိုင်ကုသယောဂတွေကအများသောအားဖြင့်တော့ကုသလို့ပျောက်ကင်းမှာတချို့ယောဂတွေဆိုရင်တော့လေကုသတာကြာတာပေါ့အကြာကြီးကုသတာမျိုးရှိတာဥပမာဆိုလို့ရှိရင်စီးပူညောင်းကြကနောယောဂလိုမျိုးနောက်ကလာမိုင်ဒီယာလို့ခေါ်တဲ့ကလာမိုင်ဒီယာထရိုက်ဂိုမက်တစ်စပိုးကြောင့်ဖြစ်တဲ့ကလာကလိုင်းလေခေါ်တာပေါ့နော်အဲ့ဒီမှာဆိုရင်ယောဂလက္ခဏာခြိလိုက်လို့ရှိရင်ပြီထွက်တယ်ပြူအနှစ်တွေထွက်တယ်တချို့ကျတော့လည်းပြူအရည်ကြီးလေးထွက်တယ်အဲ့ဆိုလို့ရှိရင်ကနော်အော်ကလာမိုက်ဒီယာအဲ့ဒီကူဖြစ်နေတခြားပိုးတွေကြောင့်လည်းဖြစ်နိုင်တယ်ပေါ့နော်အဲ့မှာဆိုလို့ရှိရင် gram positive bacteria ရှိတယ် gram negative bacteria ရှိတယ်ဒါတွေကတော့သူ့ရဲ့ဆေးကိုတည်တည်ချာချာကုသမယ်ဆိုလို့ရှိရင်ယောဂပျောက်ကင်းနိုင်တယ်ယောဂလောကပျောက်ကင်းနိုင်တယ်နောက်တချို့ယောဂတွေကယောဂပြောက်ဖို့ကြာတာရှိတယ်ဥပမာဆိုလို့ရှိရင်လိမ္မာဆိုင်ကုဆက်ယောဂတွေမှာ HIV ကုဆက်ရတာဒါ HIV ပိုးကုဆက်ခံထားလို့ရှိရင်သူကချက်ချင်းမပြောင်းနိုင်နှစ်ရှည်လာမြဆရာတို့ကအမြဲတမ်းဆေးအကြိုက်ကုရတယ်နောက်တစ်ခုက Hepatitis B ရော Hepatitis C ရောဒါတွေကလည်းလိမ္မာဆိုင်ကုဆက်ယောဂတွေထဲမှာပါတယ်သူတို့ကလည်းကုသရတာကြားတယ်ပေါ့
လင်္ကာတဆင့်ကုဆက်တဲ့ယောဂတွေကိုကုသတဲ့နေရာမှာယောဂဝေဒနာရှင်ကိုတာမကသူ့ရဲ့လိန်ဆက်ဆံဘက်ကိုပါအထူးတကွာကုသပေးဖို့လိုအပ်တာပါလိန်ဆက်ဆံဘက်ကိုပါနှစ်သိမ့်ဆွေးနွေးပညာပေးပြီးလိုအပ်ရင်ကုသမှုပြုလုပ်ပေးဖို့လိုတယ်လို့ဒေါက်တာဦးမျိုးတန်းကရှင်းပြပါတယ
်ဒါပေမဲ့တချို့ယောဂတွေကကုသလို့လွယ်ကူတယ်ပျောက်ခင်းတယ်ဆိုပေမဲ့ကုသတဲ့နည်းရမှာဆရာတော်ကဆေးတစ်ခုပေးလိုက်တယ်ပေးပြီးတော့တောက်ယုံတဲ့ဒီယောဂကုသမှုကပြီးပါတော့ရသောအဖြစ်ပါရီလောက်ရတယ်ဆိုတော့ကောင်ဆယ်လင်းပေါ့နှစ်သိမ့်ဆွေးနွေးပညာပေးတာတွေလောက်ရတယ်။ဒါဟဲ့ education ကျမကြီးပညာပေးတာတွေလောက်ရတယ်။နောက်တစ်ခုကအဲ့ဒါတွေလုံနိုင်ဖို့အတွက်ဆိုလို့ရှိရင်ဒီလိမ္မာဆိုင်ကုသယောဂဆိုတာ sexual partner ရှိတယ်။ partner မှာဒီကုသယောဂရှိနေတဲ့ခြားတော့သူ့ကိုကအဲ့တော့ကုသတဲ့နေရာမှာအိမ်တော်ဖက်ရှိတယ် married couple တွေပါဆိုလို့ရှိရင်အိမ်တော်ရှင်တယောက်ကိုကုယုံလည်းမရသူ့ရဲ့အိမ်တော်ဘက်ကပါ sexual partner ကကုမရတချို့ကြတဲ့အိမ်ကြောင်မကြသေးပဲနဲ့ဟို living together နေလို့ sexual exposure ရှိလို့ဆိုလို့ရှိရင်လည်းသူ့ရဲ့ partner တွေပါ notify လုပ်ပေါ့နော်သူ့ကိုရှာဖွေပြီးတော့ကုသ counseling လုပ်ရအဲ့ဒါမှလည်းဒီယောဂကုသမှုကထိရောက်အောင်မြင်နိုင်တယ်ပေါ့
ကုသပျောက်ကင်းနိုင်တဲ့လိင်္ဂတဆင့်ကုဆက်တဲ့ယောဂတွေဟာလူနာတချို့မှာတော့ယောဂလက္ခဏာပြန်ပြတာမျိုးကြိုတရားလေးရှိပါလေဒီလိုအချိန်နဲ့ကြုံရပြီဆိုရင်နောက်တစ်ချိန်ပြန်ကုဆက်ခံရတာလားဒါမှမဟုတ်ပထမအချိန်ကုသကလေးကမပျောက်ကင်းသေးတာလားဆေးရင်ပန်းနေတာလားဆိုတာတွေကိုသုံးသပ်ဖို့လိုတယ်လို့ဒေါက်တာဦးမျိုးတန်းကအခုလိုပြောပါရစေ
အဲ့တော့ဆရာတို့အနေနဲ့ပြန်ချိလိုက်လို့ရှိရင်တချို့ယောဂတွေကပြန်ဖြစ်တယ်ဆိုတော့ပြန်ဖြစ်တယ်ဆိုတဲ့နေရာမှာပြန်ချိလိုက်ရင်သူကနှစ်မျိုးဖြစ်နိုင်တော့တစ်ခုကတော့ဒီယောဂပိုးကုသလို့မပြောက်သေးတာလားဒါမှမဟုတ်ရှင်ကုသလို့ပြောက်ပြီးသားဒါပြန်ပြီးတော့ကုဆက်ခံရတာ reinfection ပေါ့ reinfection သူကအမျိုးသားကိုကုတယ်သူကတော့ပြောက်သွားတယ်ဒါပေမဲ့မျိုးသမီးမှကုဆက်ခံတာလည်းမသိလိုက်ဘူးမျိုးသမီးနဲ့ပြန်နေတဲ့အခါမှာသူကပြန်ပြီးတော့ကုဆက်ခံအဲ့တော့ reinfection လာနောက်ပြီးတော့တချို့ကျတော့ resistant ပေါ့ဆေးမတိုးတာလားဆိုတော့ကွဲပြားအောင်ဒီဒါတွေကိုအစကနေကစီရင်လင်းနေတည်ဖို့ဆိုရင်ဆေးကုတဲ့နေရာမှာဆရာတို့ counseling consultation partner notification ဆိုရဲအစ်စ်နေလေစိတ်ရှည်လဲရှည်နေတေချာရှင်းပြရတယ်ရှင်းပြရတဲ့အပြင်ဒီကာယကံရှင်ကိုယ်တိုင်ကလည်းသူတို့ရဲ့လိမ္မာဆိုင်ရာကိစ္စတွေမှာပွန့်ပွန့်လင်းလင်းဆရာဝန်နဲ့တိုင်ပင်ဆွေးနွေးဖို့လိုတာပေါ့အဲ့လိုတိုင်ပင်ဆွေးနွေးမှလည်း ကုသရတဲ့နေရာမှာပို့ပြီးတော့ထိရအောင်မြင်နေကုသလို့ပြောင်းတယ
်လင်္ကာတစ်ဆင့်ကုဆက်တဲ့ယောဂတွေကိုကုသတဲ့နေရာမှာယောဂအမြင့်ပြည့်စီဖို့နဲ့လေးဆက်ဆက်ဘက်ကနေပြန်လဲကုဆက်ခံရတာမျိုးတွေမဖြစ်စီဖို့အတွက်လေးဆက်ဆက်ဘက်ကပါစစ်ဆေးကုသမှုပြုလုပ်ပေးဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါအခုတော့ကိုရန်နိုင်ရဲ့အာကစားအစီအစဉ်ကိုနားဆင်ကြည့်ရှုချက်ရပါမယ်ရှင်2034ကမ္ဘာဖလားအရှိတောင်အာရှနိုင်ငံတွေအပါအဝင်အာရှနဲ့သမုတ်တရားပိုင်းနိုင်ငံတွေကပူးရွေးအရှင်အဖြစ်ကျင်းပဖို့စိတ်ဝင်စားနေကြပါတယ်။ဒီသတင်းတွေနဲ့အတူတပတ်အတွင်းထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်စုစည်းတင်ပြထားတာနားဆင်ကြည့်ရှုကြပါရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ကမ္ဘာဖလားနှစ်တရာအပြည့်ကိုဂုဏ်ပြုတဲ့အနေနဲ့2030ကမ္ဘာဖလားကိုနိုင်ငံ6နိုင်ငံမှကျင်းပဖို့အဆုံးဖြတ်လိုက်ပြီးတဲ့နောက်2034ကမ္ဘာဖလားကိုတော့အာရှနိုင်ငံတွေကလည်းအင်ရှင်ဖြစ်ပြီးတော့ကျင်းပသွားဖို့ဆန္ဒရှိနေပါတယ်။ရှင်းတော်အာရှကအင်ဒိုနီးရှားနိုင်ငံက2034ကမ္ဘာဖလားကိုဩစတြေးလျမလေးရှားစင်ကာပူနိုင်ငံတွေနဲ့တွဲပြီးတော့အင်ရှင်ဖြစ်ပြီးတော့ကျင်းပသွားနေတာဖြစ်ပါတယ်။ကမ္ဘာဘောလုံးဖွဲ့ချုပ် FIFA ကအာရှနဲ့သမုဒ္ဒရာပိုင်းဒေသကနိုင်ငံတွေကို2034ကမ္ဘာဖလားကိုအင်ရှင်အဖြစ်ကျင်းပဖို့အတွက်ပြီးခဲ့တဲ့ဘက်ကဖိတ်ခေါ်ခဲ့ပြီးတဲ့နောက်ဩစတြေးလျနိုင်ငံနဲ့ဆွေးနွေးခဲ့တယ်လို့အင်ဒိုနီးရှားဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Eric Dohier ကပြောပါတယ်။မလေးရှားနဲ့စင်ကာပူနိုင်ငံတွေကိုသွားတဲ့အချိန်မှာလည်းအဲ့ဒီနိုင်ငံတွေကအင်ဒိုနီးရှားနဲ့ဩစတြေးလျနိုင်ငံတွေနဲ့အတူပူးရဲအင်ရှင်ဖြစ်ခွင့်ရဖို့အတွက်စိတ်ဝင်စားတယ်ဆိုတာပြသခဲ့ကြောင်းသူကပြောပါတယ်။2030ကမ္ဘာဖလားကို Spain, Portugal နဲ့ Morocco နိုင်ငံတွေကို FIFA ကပူးရဲအင်ရှင်ဖြစ်ရွေးချယ်ခဲ့ပြီးတော့အဲ့ဒါအပြင်ကမ္ဘာဖလားနှစ်တရာပြည့်ကိုဂုဏ်ပြုတဲ့အနေနဲ့ကမ္ဘာဖလားကိုပထမဆုံးကျင်းပခဲ့တဲ့တောင်အမေရိကတိုက်ကဥရုဂွေးနိုင်ငံအပြင်အာဂျင်တီးနားနဲ့ပါရာဂွေးနိုင်ငံတွေမှာလည်းအဖွင့်ပွဲစဉ်၃ပွဲကိုကစားသွားဖို့ FIFA ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာယူရို2024ဥရောပဖလားဘောလုံးပွဲတွေမှာတော့အင်္ဂလန်၊ဂျင်ဇက်၊စပိန်၊ပေါ်တူဂီ၊ဘယ်လ်ဂျီယံ၊စကော့တလန်၊ဩစတြေးလျနဲ့တူဂီအသင်းတွေချင်းစစ်ပွဲအောင်သွားကြပြီဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကတော့ပြင်သစ်ကနယ်သာလန်ကို2ဂိုးတကူပေါ်တူဂီကစလိုဗာကီးယားကို3ဂိုး2ဂိုးနဲ့နိုင်ပြီးတော့ချင်းစစ်ပွဲအောင်သွားခဲ့ကြတာပါ။ဒါ့အပြင်ပေါ်တူဂီအသင်းဟာတနင်္လာနေ့ကဘော့စနီးယားနဲ့ပွဲမှာလည်း5ဂိုးကိုမရှိနဲ့နိုင်တာကြောင့်အုပ်စုပွဲစဉ်10ပွဲလုံးနိုင်ပြီးတော့24မှတ်နဲ့ချင်းစစ်ပွဲအောင်သွားပါတယ်။ပေါ်တူဂီနဲ့စလိုဗာကီးယားပွဲမှာရော်နယ်ဒို2ဂိုးသွင်းခဲ့သလိုဘော့စနီးယားနဲ့ပွဲမှာလည်း2ဂိုးထပ်သွင်းတာကြောင့်အခုဆိုရင်ရနောလိုဟာနိုင်ငံတကာပွဲတွေမှာသွင်းတဲ့ဂိုးပေါင်း128ဂိုးရှိသွားပြီဖြစ်ပါတယ်။တကယ်လို့သာရနောလိုအနေနဲ့လာမယ့်ယူရို2024မှာကစားမယ်ဆိုရင်ဥရောပဖလားကို5ချိန်မြောက်ဇက်တိုက်ကစားခွင့်ရမှာလည်းဖြစ်ပါတယ်။အုပ်စုအိမ်မှာတော့စပိန်ကစကော့တလန်ကို2ဂိုးကိုမရှိ၊နော်ဝေးကို2ဂိုးကိုမရှိနဲ့နိုင်ပြီးတော့ခြေစစ်ပွဲအောင်သွားခဲ့ပြီးတော့စပိန်ကနော်ဝေးကိုနိုင်လိုက်တဲ့အတွက်အဲ့ဒီအုပ်စုမှာစကော့တလန်အသင်းကအုပ်စုဒုတိယနဲ့ခြေစစ်ပွဲအောင်သွားခဲ့တာဖြစ်ပါတယ်။တင်လာနေကကစားခဲ့တဲ့ဘယ်လ်ဂျီယံနဲ့ဆွီဒင်ပွဲကတော့ပထမပိုင်းပြီးမှလုံခြုံရေးကြောင့်ဖြစ်လာရပါတယ်။ဆွီဒင်နိုင်ငံသား၂ယောက်ပရော့ဆော့မြို့မှာတနက်နေ့ပြစ်ခတ်ရပြီးသေဆုံးသွားတာကြောင့်ပထမပိုင်းပြီးမှပွဲကိုဖြတ်လိုက်တာဖြစ်ပါတယ်။ဒီပြစ်ခတ်မှုကြောင့်ဘောလုံးကွင်းကနေပြန်တဲ့ဆွီဒင်ပရိသတ်တွေကိုလည်းရဲကလုံခြုံရေးတွေယူပေးခဲ့ရပါတယ်။တရန်သမားကအစောပိုင်းမှာလွတ်နေပေမဲ့လည်းနောက်ပိုင်းမှာတော့ဘယ်လ်ဂျီယံရဲတပ်ဖွဲ့ကပြစ်ခတ်ဖမ်းဆီးခဲ့လို့အဲ့ဒီတရန်သမားသေဆုံးသွားခဲ့ပါတယ်။ဘယ်လ်ဂျီယံဝန်ကြီးချုပ်ကတော့အကြံဖတ်ဝါဒဟာလွတ်လပ်တဲ့လူမှုအတိုင်းဝိုင်းကိုဘယ်တော့မှအနိုင်ရမှာမဟုတ်ဘူးဆိုပြီးတော့ပြောလိုက်ပါတယ်။ဒီပြစ်ခတ်မှုမှာသေဆုံးသွားတဲ့သူတွေအတွက်ဝန်ထဲချင်းအထိမ်းအမှတ်ဖြစ်နေအင်္ဂါနေ့ကဘောလုံးပွဲတွေမစခင်မှာတော့အကွင်းအတွင်းမှာ10မိနစ်ငြိမ်သက်ပြီးတော့ဂုဏ်ပြုခဲ့ကြပါတယ်။အင်္ဂါနေ့ကပွဲတွေမှာတော့နာမည်ကြီးအင်္ဂလန်နဲ့အီတလီတို့ဝမ်ဘလီမှာကစားခဲ့ကြပြီးတော့အင်္ဂလန်က3ဂိုးတကူနဲ့နိုင်ပြီးတော့ခြေစစ်ပွဲအောင်သွားပြီဖြစ်ပါတယ်။ဒီဘက်မှာအင်္ဂလန်သင်းဟာနောက်ကနေလိုက်ကစားခဲ့ရပြီးတော့ Harry Kane က2ဂိုး, Rashford က2ဂိုးသွင်းပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။ Dennis Rimi ဘက်ကိုကြည့်ရရင်တော့ Spain နိုင်ငံကနာမည်ကြီး Tennis ကစားသမား Rafael Nadal ဟာလာမယ့် Australian Open Tennis ပြိုင်ပွဲမှာပြန်ကစားတော့မှာဖြစ်ပါတယ်။ Nadal ဟာရှင်းနေ Australian Open မှာပြန်ကစားမှာဖြစ်တယ်ဆိုပြီးပြိုင်ပွဲရဲ့ညွန်ကြားရေးမှူး Craig Tiley ကပြီးခဲ့တဲ့ဘက်ကကြေညာပါတယ်။
So pretty excited to see him hitting and feeling really good about it and obviously there's still a bit of time between now and
to Dennis Yainida တွေ့ရလို့စိတ်လှုပ်ရှားမိတယ်လို့ပျော်လဲပျော်မိပါတယ်ပွဲက January မှာဆိုတော့အခုကနေအဲ့ဒီမတိုင်ခင်အထီးတော့ဂျားထဲမှာအချိန်တော့လိုပါသေးတယ် ဒါပေမဲ့သူ့ရဲ့ကြံ့ခိုင်မှုပြေဝနေဖို့ပဲအရေးကြီးပါတယ်။ဒါပေမဲ့အခုအထိကတော့ကြည်ရတာအခြေအနေကကောင်းပါတယ်။
အသက်39နှစ်ရှိဖြစ်တဲ့နဒါဟာပြီးခဲ့တဲ့ Australian Open ဒုတိယအဆင့်မှာတင်မာဒဏ်ရာရခဲ့ပြီးတော့အိတ်ဒဏ်ရာကိုအခုနှစ်အစောပိုင်းကခွဲစိတ်ကုသမှုတွေလုပ်ပြီးဒဏ်ရာသက်သာပျောက်ကင်းလာတာကြောင့်ရှင်းနေမှာပြန်ကစားဖို့စီစဉ်နေတာဖြစ်ပါတယ်။ဒါပြင် Australian နိုင်ငံသား Nick Kyrgios ဟာလည်း Australian Open မှာပြန်ကစားမှာဖြစ်တယ်လို့ Mr. Tiley ကပြောပါတယ်။ Kyrgios ဟာဒီနှစ်အတွင်းမှာဒုတိယခွဲစိတ်ခဲ့သလိုနောက်ထပ်လည်းလက်ကောက်ဝတ်နဲ့ခြေတောက်ဒဏ်ရာတွေရခဲ့တာကြောင့်အခုနှစ်အတွင်းတင်းနစ်မကစားနိုင်ပဲနားနေခဲ့ရတာဖြစ်ပါတယ်ခင်ဗျာ။အင်္ဂလန်ဘက်ကဘောလုံးပွဲသတင်းတွေကိုပြန်ဆက်ရတော့အင်္ဂလန်ကချန်ပီယံရှစ်အမှတ်ပေးပွဲတွေမှာခံနေတဲ့ဘာမင်ဂမ်စီးတီးအသင်းကအင်္ဂလန်နဲ့မန်ချက်စတာယူနိုက်တက်တိုက်စစ်မှုဟောင်းဝိန်းရူနီကိုနီးပြဖြစ်ခတ်လိုက်ပါတယ်။ဘာမင်ဂမ်စီးတီးအသင်းကရူနီကိုနီးပြဖြစ်နဲ့၃နှစ်ခွဲစားချုပ်ချုပ်လိုက်တာဖြစ်ပါတယ
်။ Firstly to get back into English football is great. It's obviously
ပထမဆုံးအနေနဲ့ပြောချင်တာကတော့အင်္ဂလိပ်ဘောလုံးလောကကိုပြန်လာတဲ့အတွက်ဝမ်းသာပါတယ်။ဒါကကျွန်တော်လှုပ်ချင်တဲ့ကိစ္စပါ။အမှန်တိုင်းပြောရရင်ပြီးခဲ့တဲ့သတင်းပတ်အတွင်းကျွန်တော်တို့တခြားကလပ်အသင်းတွေကကမ်းလှမ်းတာတွေရှိပါတယ်။ဒါပေမဲ့ဘာမင်ဟမ်အသင်းနဲ့စကားပြောပြီးအသင်းရဲ့ရည်မှန်းချက်တွေကိုမြင်လိုက်တဲ့အချိန်မှာအဲ့ဒါကကျွန်တော်စိတ်လှုပ်ရှားစေပါတယ်။ကျွန်တော်အနေနဲ့အောင်မြင်ချင်တယ်လို့အသင်းကလည်းအောင်မြင်ချင်တယ်ဆိုတာရှင်းပါတယ်။ဆိုတော့အသင်းနဲ့စကားပြောပြီးသွားတဲ့အချိန်မှာဒီကိုလာဖို့ခက်ခက်ခဲခဲဆုံးဖြတ်ရတာမဟုတ်တော့ပဲအရန်ကိုလွယ်သွားပါတယ်။
was very similar
so really happy get out of the corner league american major league dc united nibia ဖြစ်ကလည်းနှုတ်ထွက်ပြီးနောက်မှာပဲ england က birmingham city nibia ကိုတာဝန်ယူလိုက်တာဖြစ်ပါတယ် runi ကတော့ birmingham city အသင်းကို premier league ကိုပြန်ရောက်အောင်လုပ်သွားမယ်ဆိုပြီးတော့ပြောပါတယ်သူနဲ့ dude ashley cole နဲ့ john o'shea တို့ကလည်းသူ့ရဲ့လက်ထောက် nibia တွေဖြစ်နေ birmingham city အသင်းမှာလုပ်သွားကြမှာဖြစ်ပါတယ်အဲ့ဒါဘောလုံးသတင်းတစ်ခုကတော့ကာတာကမ္ဘာဖလားပွဲပြီးသွားပြီမဲ့လေကာတာကမ္ဘာဖလားနဲ့ဆိုင်တဲ့နောက်ဆက်တဲ့ဂရက်တွေကတော့မပြီးသေးပါဘူးကမ္ဘာဖလားဘောလုံးနဲ့စောက်တဲ့နေရာမှာအလုံးလုံးခဲ့ကြတဲ့ဖိလစ်ပိုင်အလုံးသမား40လောက်ကဒီကမ္ဘာဖလားဘောလုံးနဲ့စောက်တဲ့နေရာမှာပါခဲ့တဲ့ American ဆောက်လုပ်ရေးကုမ္ပဏီကိုတရားစွဲလိုက်ကြပါတယ် American ဆောက်လုပ်ရေးကုမ္ပဏီ Jacob Solution INC ဟာအဲ့ဒီလုံသမားတွေကိုအန်တီရဲတွေလူသားမဆန်တဲ့အခြေအနေတွေကြားမှာပဲအလုတ်ခိုင်းစေခဲ့တယ်ဆိုပြီးတော့ American နိုင်ငံ Colorado ပြည်နယ် Denver မြို့ကပြည်အောင်စုတရားရုံးမှာတရားစွဲလိုက်တာပါ Jacob Solution ဆောက်လုပ်ရေးကုမ္ပဏီနဲ့သူ့ရဲ့အောက်ကလုပ်တဲ့ဆောက်လုပ်ရေးကုမ္ပဏီအခွဲတွေဟာသူတို့ကိုအလွန်ကျဉ်ကျပ်ပြီးတော့တန်ရှင်းမှုမရှိတဲ့တန်ရားတွေမှာနေခိုင်းခဲ့ပြီးတော့82နှစ်လောက်အထိကိုရေနဲ့အစားအစာတွေစားခွင့်မပေးဘဲအတင်းအဓမ္မအလုတ်ခိုင်းခဲ့တယ်လို့ပြောပါတယ်လုံသမားတွေဘက်ကသူတို့ရာသစ်နဲ့လာစားတွေအပြည့်အဝမရခဲ့သလိုသူတို့ရဲ့နိုင်ငံကူးလက်မှတ်တွေတင်ခံရတဲ့အတွက်နောက်ထပ်အလုံးရှာတာတို့ဖိလစ်ပိုင်နိုင်ငံကိုပြန်လာတွေမလုပ်နိုင်ခဲ့ဘူးလို့လည်းပြောပါတယ်။လုံသမားတွေဘက်ကတော့ Jacob Company အနေနဲ့ကာတာမှာလူခွေချိုးဖောက်တာတွေကိုတည်တင်ခဲ့သလိုဒါမှမဟုတ်တည်တည်ကြီးနဲ့လုံသမားတွေကိုခေါင်းပုံဖြတ်အမျက်ထုတ်ချင်လို့လုပ်ခဲ့တာဖြစ်တယ်ဆိုပြီးတော့လည်းစွပ်စွဲထားပါတယ်။အမေရိကန်ရဲ့ဥပဒေအရတော့လူကုန်ကူးတာအတင်းအဓမ္မအလုတ်ခိုင်းတာတွေကိုအမေရိကန်ပြည်ပမှာကျူးလွန်နေဆိုရင်လည်းဥပဒေချိုးဖောက်တာဖြစ်တဲ့အတွက်ဂျေကော့ကုမ္ပဏီနဲ့အခွဲတွေဟာအမေရိကန်ဥပဒေကိုချိုးဖောက်တယ်လို့စွပ်စွဲထားပြီးတော့ပေါ်ဆောင်မှုမတရားကောင်းမှုဖြစ်အမျက်ထုတ်မှုစတာတွေကိုကျူးလွန်ထားတယ်ဆိုပြီးတော့စွပ်စွဲထားပါတယ်။သူတို့ရဲ့နှစ်နာမှုအတွက်ဘလောက်ထိနှစ်နာကြီးဖြစ်တောင်းဆိုထားတယ်ဆိုတာတော့အလုံမားတွေဘက်ကမဖော်ပြထားပါဘူး။ကုမ္ပဏီဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အခုချိန်ကြီးတော့တစုံတရာတုံ့ပြန်ထားခြင်းရှိသေးပါဘူးခင်ဗျာ
။သတင်းပတ်ရှင်ကန္တာတွေကတော့ဒီလောက်ပါပဲရှင်။အခုတော့သတင်းအချင်းချုပ်ကိုတင်ပြမှာဖြစ်ပါတယ်။ဂါဇာကမ်းမြောင်ဒေသမှာပါလက်စတိုင်းအရက်သားတွေတေဆုံးထဏ်ရာရတဲ့အရေးအတွက်တိုးမြနေပေမဲ့အဲ့ဒီလူတွေစီအကူအညီပို့နိုင်မဲ့အရေးကကုလသမဂ္ဂလုံခြုံရေးကောင်စီမှာဗုဒ္ဓဦးနဲ့အထိအပိတ်အဆို့တွေနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ်။အီဂျစ်ကနေဂါဇာကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေသွားနိုင်ဖို့အစ္စရေးကသဘောတူတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဗုဒ္ဓဦးနဲ့အစ္စရေးနိုင်ငံတယ်လီဗီမြို့မှာပြောပါတယ်။အစ္စရေးဟမတ်စစ်ကိုလူသားချင်းစာနာထောက်ထားရေးသဘောအရခဏရပ်ဆိုင်ထားပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ကိုဣသရေလမိမိကိုယ်ကိုခုခံပိုင်ခွင့်အပေါ်လေးစားမှုမရှိတာကြောင့်လို့အကြောင်းပြပေးအမေရိကန်ကကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်မူကြမ်းကိုဗုဒ္ဓဦးနေ့ကဗီတိုအာဏာသုံးပယ်ချလိုက်ပါတယ်။အီရတ်ကအမေရိကန်နဲ့မဟာမိတ်တပ်တွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့ဒရုန်းယာဉ်နှစ်စီးကိုဗုဒ္ဓဦးနေ့အစောပိုင်းကလူအထိခိုက်မရှိပြစ်ချလိုက်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဘယ်သူတွေတိုက်ခိုက်တယ်ဆိုတာကိုတော့ပြောဆိုမထားပါဘူးရှင်။ နောက်ဆုံးရသတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လွှင့်ရမှုကကိုစော်မိုးကျော်ဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစည်းအဝေးကိုတော့လိုင်းထိုမီတာ3251တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။